Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ26ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်နဲ့ကျမနန်းလောင်တို့ပြောပြသွားမှာပါ။တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမျိုးဖြစ်တဲ့နင်းဘုံမှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူ2ဦးထပ်မံတေဆုံးပြီးတော့တာဆင်ကျော်တန်ရာရသွားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အတိုက်ခံကောင်းဆောင် Kim Sung Kha ဖွဲ့စည်းထားတဲ့အတ္တိကလူအခွင့်အရေးအဖွဲ့တစ်ခုကိုပိတ်ပစ်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။ဒီဘောနိုင်ငံမှာကျင်းပတဲ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာရွာတွေမြို့ငယ်လေးတွေမှာထောင်ပေါင်းများစွာပြည်သူတွေမဆန္ဒပေးခဲ့ကြပါတယ်။ဒီလိုသတင်းတွေကြားကြမှာပါရှင်
။ကောင်းပါပြီရှင်။သတင်းတွေအပြည့်နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့သူကငင်းငင်းရင်းနဲ့မြစ်တာနဲ့ဆိုင်တော့တမန်တော့ဖြစ်တဲ့ကြောင့်မလို့လေ။အဲဝန်တာတွေပြည့်ရှင်နေသူရဲ့မြန်မာပြည်မှာခြေကြွခြင်းအဖြစ်မြန်မာပြည်သူပြည်သားတွေချွတ်လန်းမယ်ဝမ်းမြောက်မယ်နောက်ဆက်ဆံကြခြင်းကိုယ်ရဲ့ကျမ်းမာခြင်း
Father Dominic ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒါအပြင်မြမရေးတွေ့ဆုံမြင်မြန်ကန်ကိုလည်းနားဆင်ကြမှာပါဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင
်တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမျိုးဖြစ်တဲ့နင်းဘိုးမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူ2ဦးထပ်မံတေဆုံးပြီးဒါဇင်ကျော်ဒဏ်ရာရသွားပါတယ်ပောက်ကွဲမှုကြောင့်အဆောက်အုံတွေပြိုကျခဲ့တယ်လို့တမိုင်နီပါအကွာမှရှိတဲ့အဆောက်အုံတွေရဲ့ပတင်းပေါက်မှန်နေကွဲပြီးနေရာတွေမှာလည်းအပေါက်ကြီးတွေဖြစ်သွားခဲ့ပါတယ်ပောက်ကွဲမှုဖြစ်တဲ့နေရာမှာပါတွေရှိနေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါတယ်။တချို့သတင်းဌာနတွေကအဲ့ဒီနေရာမှာဆက်ရုံအဆောက်အုံတွေရှိတယ်လို့ဆိုပေမဲ့တချို့ကတော့အဲ့ဒီနေရာမှာဖြိုချဖို့စီစဉ်ထားတဲ့အဆောက်အုံတွေဒါမှမဟုတ်ဖြိုဖျက်ပြီးသားအဆောက်အုံတွေသာရှိတယ်လို့ပြောပါရတယ်။နင်းမိုးဟာရှန်ဟိုင်းမြို့ရဲ့တောင်ဖက်ကီလိုမီတာ100ကျော်မှရှိတာပါ။မြေကန်အနီးမှာဖြစ်ပျက်သွားတဲ့ဒီပောက်ကွဲမှုရဲ့အကြောင်းရင်းကိုရှာမသွေ့သေးဘူးလို့တာဝန်ရှိသူတွေကပြောပါရတယ်။လုံခြုံရေးအခြေခံသတ်မှတ်ချက်တွေကိုအတိအချာလိုက်နာလေးမရှိတဲ့တရုတ်နိုင်ငံကစက်ရုံတွေမှာပတော်တဆမှုတွေဖြစ်လေဖြစ်တာရှိပါတယ်။2015ခုနှစ်တုန်းကလည်းဓာတုပစ္စည်းတွေစနစ်တကျထားသိုခြင်းမရှိတဲ့အတွက်ဆိုပြီးပြစ်တင်ပြောဆိုခံရတဲ့ Tianjin ကမ်းခြေမြို့ပောက်ကွဲမှုတစ်ခုမှာလည်းလူပေါင်း165ဦးသေဆုံးခဲ့ရပါသေးတယ်
။ပြီးခဲ့တဲ့စက်တင်ဘာလကမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုကနေနောက်ဆက်တွဲဖြစ်လာတဲ့ငရင်ကြောင့်အဆောက်အုံတွေပြိုကျခဲ့ပြီးကျောင်းသားတွေပါဝင်လူများပြားသေဆုံးသွားခဲ့တယ်လို့တောင်ကိုရီးယားသတင်းတွေကအခုသတင်းပေါ်မှာဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာစက်တင်ဘာ3ရက်နေ့က6ချိန်မြောက်နျူကလ িয়ার စမ်းသပ်မှုကိုလုပ်ခဲ့ပြီးတော့တိုက်ချင်းမြေဒုံးကြီးမှာတက်ဆင်လို့ရနိုင်တဲ့ဟိုက်ဒရိုဂျင်ဘုံးကိုလည်းအောင်မြင်မြင်စမ်းသပ်နိုင်ခဲ့ပါတယ်။ဒီဖောက်ခွဲစမ်းသပ်မှုကြောင့်အဲ့ဒီစမ်းသပ်မှုလုပ်တဲ့စက်ရုံတီရှိတဲ့ပွန်ဂျီဒေတာကအပေါ်ယံမြေလွာကျောမှာငရင်နှစ်ခုလုထွားခဲ့တယ်လို့အမေရိကန်နဲ့တရုတ်ဆိုရရဲ့ငရင်တိုင်းတာရေးပညာရှင်တွေကအဲ့ချိန်ကပြောခဲ့ပါတယ်။ဒီငရင်ဟာနျူကလ িয়ার စမ်းသပ်မှုကြောင့်လုတာဖြစ်နိုင်တယ်လို့ဂျပန်နဲ့တောင်ကိုရီးယားအနာပိုင်တွေပါဝင်အမေရိကန်နိုင်ငံကအစိုးရမဟုတ်တဲ့ကျွမ်းကျင်သူတွေကလည်းအတည်ပြုပါတယ်။ပွန်ဂျီဒေသနဲ့10ကီလိုမီတာအကွာမှာရှိတဲ့ရွာကိုမကြသေးခင်ကပဲတွားရောက်ခဲ့တဲ့အမီမဖော်လို့သူတူရဲ့အဆိုရတော့မြောက်ကိုရီးယားနိုင်ငံကထွက်ပြေးခိုလုံသူတွေနဲ့အလုပ်လုပ်နေတဲ့တောင်မြောက်ဖွံ့ဖြိုးတိုးတက်ရေးသုတေသနအဖွဲ့လည်းထိခိုက်သွားတယ်လို့တောင်ကိုရီးယားနိုင်ငံကချိုဆွန်အီဘိုသတင်းစာကဖော်ပြပါတယ်။အဲ့ချိန်တုန်းကចောင်းသား150လောက်ကသူတို့ရဲ့စာသင်ခန်းထဲမှာရှိနေပြီးတော့ចောင်းရဲ့တဝက်လောက်ကအဆောက်အုံတွေပြိုကျခဲ့တဲ့အတွက်ထိခိုက်ဒေဆုံးတာတွေရှိခဲ့တယ်လို့အဲ့ဒီသတင်းစာကဖော်ပြပါတယ်ခင်ဗျာ
။ဒီပေါ်နိုင်ငံမှာလွန်ခဲ့တဲ့စနစ်ကဒီမိုကရေစီစနစ်ဖက်ကိုပြောင်းလဲကျင့်သုံးခဲ့ပေမဲ့ခိုင်မာအားကောင်းတဲ့နိုင်ငံရေးစနစ်ကိုမရနိုင်သေးပါဘူး။တင်းငွေနေ့ကရွေးကောက်ပွဲမှာတော့တည်ငြိမ်တဲ့နိုင်ငံရေးအပြောင်းလဲတွေဖြစ်လာစေဖို့ဆိုတဲ့ရည်မှန်းချက်တွေနဲ့ရွာငွေတွေမြုပ်ငယ်လေးတွေမှာထောင်ပေါင်းများစွာတော့ပြည်သူတွေမဲဆန္ဒပေးခဲ့ကြပါတယ်။ဟိမဝနာတောင်းနာတွေပေါ်မှာဟိမဝနာတောင်တန်းတွေပေါ်မှာရှိတဲ့နီပေါ်နိုင်ငံဟာ2008ခုနှစ်မှာဘီယက်စနစ်ကိုဖျက်သိမ်းပြီးတော့ဖက်ဒရယ်သမ္မတနိုင်ငံတော်အဖြစ်ပြောင်းလဲကျင့်သုံးခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ရွေးကောက်ပွဲကျင်းပတာပါပြည်သူလွတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ရမှာမဟုတ်ပေမဲ့ပြည်내ကိုယ်စားလှယ်တွေကိုမဲဆန္ဒရှင်တွေကပထမဆုံးအကြိမ်မဲပေးရွေးချယ်ရမှာပါအဆင့်နှစ်ဆင့်ကျင်းပမဲ့မဲဆန္ဒရေးပွဲမှာပထမအဆင့်မှာမဲပေးနိုင်သူကတုံတန်းကျော်ရှိတာပါမဲဆွဲပွဲနောက်ဆုံးရက်တွေမှာရွေးကောက်ပွဲကိုယ်စားလှယ်တွေကိုရည်ရွယ်တဲ့ဆိုရဲအသေးစားဖောက်ခွဲတိုက်ခတ်မှုအတော်များများဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတွေကိုတိုးမြှင့်ချလာခဲ့ပါတယ်ဒီတက်ခတ်မှုကမော်ဝါဒီတပါတီကအုပ်စုခွဲတစ်ခုရဲ့လက်ချက်ဆိုပြီးတော့လည်းပြစ်တင်ပြောဆိုကြပါတယ်ရွေးကောက်ပွဲမှာမော်ဝါဒီပါတီနဲ့ကွန်မြူနစ် CNP UML ပါတီတို့ကပူးပေါင်းထားတဲ့လက်ဝဲရင်းညွန့်ပေါင်းပါတီနဲ့နီပေါ်လွှတ်တော်ကဦးဆောင်နေတဲ့ပိုဟိုဝါရီတို့ကအဓိကပြိုင်ပွဲပါတီနှစ်ခုဖြစ်ရှင်းမြိုင်နေပါတယ်။မတူမငြိမ်ဖြစ်နေခဲ့တဲ့ဆနေတာကာလအတွင်းနီပေါ်အစိုးရအဖွဲ့မှဝန်ကြီးချုပ်ကိုအပြောင်းလဲတာဝန်ယူခဲ့တယ်လို့အကဲဆက်တဲ့နိုင်ငံရေးပါတီတွေကလည်းဖွဲ့စည်းပုံဥပဒေပါအသေးအဖွဲ့ကိစ္စရပ်တွေကိုငင်းခုန်နေကြကြတာပါ။နီပေါ်ပြည်သူအများစုကတော့ခုရွေးကောက်ပွဲမှာအကောင်းတဲ့ပါတီကအပြတ်အသတ်နိုင်ရဖို့မျှော်လင့်နေပါတယ်။ဒုတိယအကြော်မဲဆန္ဒပေးပွဲတွေကတော့ဒီဇင်ဘာလ9ရက်နေ့မှာကျင်းပမှာဖြစ်ပြီးမဲရီတွေ့ဖို့တွေကတော့ရပောင်းများစွာကြားမြင်နိုင်ပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့တိုက်ခိုက်ခံဆောင်ကင်ဆွန်ခါဖွဲ့စည်းထားတဲ့အဓိကလူခွင့်ရေးအဖွဲ့ကိုဖျက်သိမ်းပစ်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတောင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကသူ့ကိုဝေဖန်သူတွေအပေါ်မှာပြိနှိပ်မှုတွေလှုံ့ဆော်နေပြီးတော့အဓိကတိုက်ခိုက်ပါတီကိုဖျက်သိမ်းပစ်ခဲ့သလိုလွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်မှာလည်းကန့်သတ်မှုတွေလှုံ့ဆော်ခဲ့တာကြောင့်လူရှင်းအနောက်နိုင်ငံတွေကသူ့အပေါ်မှာဝေဖန်ခဲ့ကြပါတယ်။ကမ္ဘောဒီးယားလူခွင့်ရေးစင်တာ CCHR ဟာကမ္ဘောဒီးယားနိုင်ငံသားတွေတီထောင်ထားတာမဟုတ်ဘဲနိုင်ငံသားတွေကတီထောင်ခဲ့တာဖြစ်တဲ့အတွက်ဒီအဖွဲ့ကိုဖျက်သိမ်းရမှာဖြစ်ကြောင်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးဌာနအနေနဲ့လည်းဒီကိစ္စကိုသိချာကြည့်သွားဖို့လိုတယ်လို့ဟွန်ဆန်ကတရုတ်လုပ်ငန်းမှာအလုပ်လုပ်နေတဲ့သူတွေကိုပြောကြားခဲ့ပါတယ်။ကမ္ဘောဒီးယားတိုက်ခိုက်နေဟာအမေရိကန်ပြည်ထောင်စုကမွေးထားတဲ့ကလေးတွေဖြစ်တယ်လို့ပြောကြားလိုက်ပြီးတော့ဒါနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုလည်းဖိလစ်ပိုင်နိုင်ငံမှာအခုလအစောပိုင်းကတွေ့ဆုံခဲ့တဲ့အတွင်းပြောကြားခဲ့ကြောင်းသူကပြောပါတယ်။CCHR အဖွဲ့အတိုက်ခံခေါင်းဆောင်ကင်ဆွန်ခါက CCHR အဖွဲ့ကိုအတိုက်ခံခေါင်းဆောင်ကင်ဆွန်ခါက2002ခုနှစ်မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်အတိုက်ခံခေါင်းဆောင်ကင်ဆွန်ခါကိုအမေရိကန်ရဲ့အကူအညီနဲ့အာဏာသိမ်းဖို့ကြံစည်တယ်ဆိုပြီးတော့နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲထားပြီးသူ့ရဲ့ကမ္ဘောဒီးယားမျိုးသားခေတ်သည်ပါတီကိုလည်းကမ္ဘောဒီးယားတရားရုံးချုပ်ကအစိုးရရဲ့တောင်းဆိုမှုရနိုမာ16ရက်နေ့မှာဖျက်သိမ်းလိုက်ပါတယ်ခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဆိုင်းတိုမီတာ24 kHz 1239ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းတိုင်းကျွန်းဆွယ်ကလူတွေပြစ်ကျနေတဲ့ပလီတစ်ခုကိုစစ်သွေးကြွတွေကတနက်နဲ့ပြစ်တက်ခတ်ခဲ့ရာကြောင့်သေဆုံးသွားတဲ့သူအရေအတွက်ဟာ305ယောက်ရှိသွားပြီဖြစ်တယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီထက်က28ယောက်ကကလေးငယ်လေးတွေဖြစ်ပြီး128ဦးကျော်လည်းဒဏ်ရာရသွားပါရယ်။အစံဖက်သမားတို့ကဖျားတိကမြင်ရတယ်လို့အဓိပ္ပာယ်ရတဲ့အလာဟူအကဘာလို့အော်ဟစ်ပြီးတော့ပြစ်ခတ်ခဲ့တာပါ။အသက်38နှစ်အရွယ်စားစက်ရုံလုပ်သားအဘစ်ဆလာမန်စွာကအခင်းဖြစ်ချိန်မှာပလီတက်သူအလုံးဝိုင်းရမောင်းနေပြီးတော့ခေါင်းတွေငုံထားရသလိုခေါင်းထောင်ရင်တနက်နဲ့ပြစ်ခတ်ရတယ်လို့ AP သတင်းဌာနကပြောပါရယ်။တနက်သမားတွေဟာပထမမိုင်းမှာတော့ထင်ရမြင်ရတရကြမ်းပြစ်ပြီးနောက်ပိုင်းမှာတော့တေးသလားရှင်သလားမသိချတဲ့လူတွေအသက်ရှင်နေတဲ့လူတွေကိုတမင်ပြစ်တက်ကြတယ်လို့သူကဆက်ပြောပါရယ်။တရားရသွားသူတွေကိုကဲတော့ဖို့ကြိုးစားတဲ့အရေးပေါ်လူနာတရင်တွေကိုလည်းစစ်သေးကြော်တွေကတနက်နဲ့ပြစ်တယ်လို့တခြားမြင့်မြင့်တဲ့ဦးကပြောပါရယ်။အစ္စလာမ်ဘာသာဝင်တွေကြားထူးခြားစွာလှုပ်ရှားတဲ့အဖွဲ့ဝင်တွေဖြစ်တဲ့ Sufis Muslim တို့ကပလီကိုမကြာခဏတိုက်ခိုက်လေးရှိပါရယ်။ Islamic အကြံဖက်တပါးတို့က Sufis တို့ကိုမိစ္ဆာဒိဋ္ဌိအယူဝါဒရှိသူတွေအဖြစ်ရှုမြင်ထားကြတာပါ။အကြံဖက်တက်ခဲ့သူပေါင်း20ကနေ30ကျားရှိတယ်လို့ Egypt ဖြစ်တဲ့ကျောင်း Nabi Asit ကကြေညာချက်ထုတ်ပြောဆိုပါရယ်။တက်ခတ်မှုရဲ့လက်တွေကိုတော့ခုထိမသိရသေးပါဘူး။
ပါကစ္စတန်နိုင်ငံမြို့တော်အစ္စလာမာဘတ်မြို့ရဲ့စင်ကြေဘုံအရွက်ဒီမှာလုံခြုံရေးတပ်တွေနဲ့ဒုတိယမြောက်နေ့ဖြစ်တဲ့ထိတိုက်တွေ့နေကြတဲ့ Islamic Wardi တွေဟာဒီကနေ့မှာတော့မော်တော်ကားတွေကိုမီးရှို့ခဲ့ကြပါတယ်။အဲနောက်တော့သူတို့ဟာနှစ်ပတ်ကျော်ကြာနေရာယူသိမ်းပိုက်ထားတဲ့ဆန္ဒပြစခန်းကိုပြန်ပြီးတော့ဆုတ်ခွာသွားခဲ့ပါတယ်။ဒီဖြစ်ရအတွင်းလူ100လောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့အများစုကတော့ရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့စေယုံတာဝန်ရှိသူတွေကပြောကြပါတယ်။မနေ့စနေနေ့ကတော့ရဲနဲ့ပြည်သူ့စစ်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာဟာဘာသာရေးသဘောထားတင်းမာသူတွေရဲ့ထိုင်းတပိတ်ကိုဖြိုခွဲခဲ့စဉ်လူ6ယောက်တေဆုံးခဲ့ကြောင်းသတင်းတွေကဆိုပါတယ်။အဲ့ဒီဆန္ဒပြတဲ့သူတွေဟာရဝေါပင်ကြီးမြို့ကနေအစ္စလာမဘတ်မြို့ကိုသွားတဲ့အဓိကလမ်းမကြီးကိုပိတ်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်။တာရစ်အီလဘိုက်ပါတီကိုထောင်ခဲ့သူတွေဟာလွန်ခဲ့တဲ့သုံးပတ်ခန့်ကဒီမှာတပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြနေကြတာဖြစ်ပြီးတော့သူတို့ကတမန်တော်မူဟာမတ်ဟာအစ္စလာမ်ဘာသာမှာနောက်ဆုံးတမန်တော်ဖြစ်တယ်ဆိုတာကိုပါလီမန်လွှတ်တော်ရဲ့ဥပဒေကြမ်းမှာထည့်သွင်းဖို့ပြက်ကွက်ခဲ့ရတဲ့ပတ်သက်ပြီးတော့တရားရေးဝန်ကြီးကိုနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။တရားရေးဝန်ကြီးဇာဟီဟာမစ်ကတော့အဲ့လိုဖော်ပြဖို့ကြံခဲ့တာဟာစာရိုက်တဲ့နေရာမှာမာရင်ပြီးကြံခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာတော့ပြန်ပြင်လိုက်တယ်လို့သူကတောင်းပန်ခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြခေါင်းဆောင်တွေကတော့လုံးဝကိုအလျှော့မပေးဘဲတရားရေးဝန်ကြီးမနှုတ်ထွက်မချင်းသူတို့အနေနဲ့အဲ့နေရာကဖယ်မှာမဟုတ်ဘူးလို့ကြေညာထားပါတယ်ခင်ဗျာ။
အမျိုးသမီးများအပေါ်အကြမ်းဖက်မှုဆန့်ကျင်ရေးအပြည်ပြည်ဆိုင်ရာနေကိုထောက်ခံဆန္ဒပြတဲ့အနေနဲ့ဥရောပတဝန်နိုင်ငံအတော်များများမှစနေနေ့ကထောင်နဲ့ချီတဲ့လူတွေလမ်းလျှောက်ချီတက်ခဲ့ကြပါတယ်။ပြည်ထောင်နိုင်ငံတွင်အမျိုးသမီးများအပေါ်အကြမ်းဖက်မှုနဲ့အနောက်အရှက်ပေးတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့ကင်တွဲဖြည့်ရှင်ဖို့အတွက်ကနဦးဆောင်ရွက်ချက်တစ်ခုကိုပြည်နှစ်သမ္မတအမန်နျူအယ်မက်ခရွန်ကကြေညာလိုက်ပြီးမှပဲရှားနဲ့ချီတဲ့လူတွေကပါရီမြို့မှာချီတက်လမ်းလျှောက်ခဲ့တာပါ။2016ခုနှစ်အတွင်းအမျိုးသမီးပေါင်း123ဦးဟာသူတို့ရဲ့ရီးစားတွေဒါမှမဟုတ်ရီးစားဟောင်းတွေရဲ့တပ်ဖြတ်တာခံခဲ့ရတယ်လို့ဆိုပါတယ်။သမ္မတမက်ခရွန်ရဲ့အစီအစဉ်ထဲမှာအမျိုးသမီးတွေအပေါ်အကြမ်းဖက်သူတွေကိုအရေးယူမဲ့ဥပဒေတွေအားကောင်းအောင်လုပ်ဖို့ဒီကိစ္စနဲ့ပတ်သက်ပြီးတော့မူဂျိုချောင်းကနေစတင်ပြီးတော့ပညာပေးမဲ့အစီအစဉ်တွေဆောင်ရွက်ဖို့ဒီလိုအကြမ်းဖက်ခံရရင်လည်းအရေးယူဆောင်ရွက်ဖို့အမျိုးသမီးတွေကိုတွန်းအားပေးမဲ့ကိစ္စရပ်တွေပါဝင်ပါတယ်။ဒီအစီအစဉ်ကလည်းအကြမ်းဖက်ခံရတဲ့အမျိုးသမီးတွေခံစားနေရတဲ့အချက်တရားတွေခြေဖြတ်ပေးနိုင်ပြီးပြင်သစ်ရဲ့ယဉ်ကျေးမှုမှာအပြောင်းလဲတွေဖြစ်လာစေဖို့မျှော်လင့်ကြောင်းလည်းသမ္မတမက်ခရွန်ကပြောပါရယ်။သမ္မတမက်ခရွန်ရဲ့တင်ပြချက်ကအပြုသဘောဆောင်ပေမဲ့ဒီလိုလှုပ်ဆောင်နိုင်ဖို့ငွေကြေးအထောက်ပံ့လိုတယ်လို့ Dear Feminine အုပ်စုကပြောပါရယ်။ဆန္ဒပြချီတက်ပွဲတွေကို Brazil, Mozambique နဲ့ Turkey နိုင်ငံတွေထိကမ္ဘာသဝန်ပြုလုပ်ခဲ့တာဖြစ်ပါရယ်
။ Spain နိုင်ငံမှာစနေနေ့ကကစားခဲ့တဲ့ La Liga အမပေးဘောလုံးပွဲမှာတော့ Real Madrid အတင်နိုင်ရသွားပါရယ်။ Madrid မြို့က Real တင်းရဲ့ Santiago Bernabeu ခွဲမှာကစားကြတော့မှ Real Madrid ကမလာဂါအတင်းကိုအကျိတ်နဲ့ကစားပြီးတော့3-2နဲ့အနိုင်ရသွားတာဖြစ်ပါတယ်။ Real အတင်းကဘန်ဇီမားနဲ့ကတ်ဆာမီယိုတို့9မိနစ်နဲ့21မိနစ်ဒီမှာဂိုးတွေသွင်းပြီးနှစ်ကြိမ်တိုင်တိုင်ရှေ့ကဥဆောင်ခဲ့ပေမဲ့မလာဂါအတင်းနောက်ကနေပြန်သွင်းခဲ့တာကြောင့်နှစ်ဂိုးစီတီဖြစ်ခဲ့ပါတယ်။ Real အတွက်အနိုင်ဂိုးကတော့ပေါ်တူဂီတိုက်စင်မူစီရိုနောက်ဒိုက86နှစ်မှာသွင်းခဲ့တာဖြစ်ပါတယ်။ Real Madrid အတင်းဟာဒီပွဲနိုင်လိုက်တဲ့အတွက်73ပွဲအပြီမှာ28မှတ်နဲ့အဆင့်လေးနေရာမှာရောက်နေပါတယ်။မပီးစရာထိတ်မှပြေးနေတဲ့ဘာစလိုနာအတင်းကတော့12ပွဲပြီးတဲ့အချိန်မှာ34မှတ်နဲ့ဥဆောင်နေပြီးတော့ဒီကနေ့မှာတော့ဒုတိယနေရာကဗလန်စီယာအတင်းနဲ့ကစားမှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါ။အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍအလှည့်ဖြစ်ပါတယ်ရှင်။ Catholic Christian သာသနာပိုင်ပုဂ္ဂိုလ်ဟမင်းကြီး Francis Xavier Nepan နိုဝင်ဘာ28ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုပထမဦးဆုံးချိန်ဆက်ရောက်ကြွချီလာတော့မှာဖြစ်ပါတယ်။အခုလိုပုဂ္ဂိုလ်ဟမင်းကြီးမြန်မာနိုင်ငံကိုပထမဦးဆုံးချိန်လာရောက်တဲ့ပေါ်မြန်မာနိုင်ငံပေါ်ကောင်းကျင်းတွင်လည်းမေတ္တာတရားတွေငြိမ်းချမ်းမှုတွေကိုစောင့်တင်းသက်ဆောင်လာနိုင်မယ်လို့ Catholic ဘုန်းတော်ကြီးတွေကအယုံကြည်မျှော်လင့်မှုတွေရှိပါတယ်။ပုဂ္ဂိုလ်ဟမင်းကြီးရဲ့လေးရက်တာကြာမြင့်မဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့နောက်ဆုံးရသတင်းကိုမတ်စုမွန်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်ပထမဆုံးချိန်ခီးစဉ်ဖြစ်တဲ့ Catholic Christian သာသနာပိုင်ပုဂ္ဂိုလ်ဟမင်းကြီး Francis မြန်မာနိုင်ငံကိုကြွချီလာတော့မှာဖြစ်ပါတယ်မနေ့ပြန်နိုဝင်ဘာလ28ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုဆက်ရောက်လာမဲ့ပုဂ္ဂိုလ်ဟမင်းကြီးဟာမြန်မာနိုင်ငံမှာနိုဝင်ဘာလ30ရက်နေ့အထိ၄ရက်တာကြွရောက်တည်င်းသုံးမှာဖြစ်ပါတယ်ပုဂ္ဂိုလ်ဟမင်းကြီးဟာသူ့ခီးစဉ်တွင်မှာနိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင်တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံမှာဖြစ်တယ်လို့ဗာတီကန်တော်ကတည်င်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကိုပုဂ္ဂိုလ်ဟမင်းကြီးကြွချီလာတဲ့အပေါ်ငြိမ်းချမ်းခြင်းလူသားချင်းချင်းကြားယဉ်ဤချစ်ခင်ခြင်းနဲ့ချစ်ချင်းမေတ္တာတရားတွေပွားများပြီးတော့ကောင်းခြင်းတရားတွေနမိတ်ကောင်းတွေစောင့်ခြင်းတည်ဆောင်လာမယ်လို့ယုံကြည်မျှော်လင့်ကြောင်းဗာတီကန်နန်းတော်ရဲ့မြန်မာနိုင်ငံရဟန်းအမတ်ကာဒီနယ်ချားစ်မောင်ဘူရဲ့လက်ထောက်ဆရာတော်ဖာသာဒိုမီနစ်က VOA မြန်မာပိုင်းကိုပြောပါတယ်
ဟုတ်ကဲ့မြန်မာစံတော်ချိန်နေ့လယ်တနာရီကျွဲမှာလည်းစိုက်ဖို့ရှိပါတယ်အမတန်မှအတိုင်းနဲ့အလုံးမလေးဝမ်းသာတယ်ဘာဖြစ်လို့ဆိုတော့ဒီခရီးနှစ်2019ရှိတဲ့အချိန်မှာပထမဦးဆုံးမြန်မာပြည်ကိုရောက်ရှိလာခြင်းဆိုတော့အတိုင်းနဲ့အလုံးဝမ်းသာမိပါတယ်သူကငြိမ်းချမ်းရင်းနဲ့မေတ္တာနဲ့စိုင်တော်တမန်တော်ဖြစ်တဲ့ကြောင့်မလို့လေအဲဝမ်းသာတယ်ပြောရှင်နဲ့သူရဲ့မြန်မာပြည်မှာခြေကျွခြင်းအားဖြင့်မြန်မာပြည်သူပြည်သားရဲ့ရှင်လန်းမယ်ဝမ်းမြောက်မယ်နောက်ဆက်ချမ်းသာခြင်းကိုယ်ရဲ့ကျန်းမာခြင်းအပေါင်းနဲ့ပြေဝါစေဖို့ဆိုတဲ့မျှော်လင့်ချက်တွေတော့အားလုံးစီမှာရှိပါတယ
်ပုဂ္ဂိုလ်ဟမင်းကြီးကိုရော်ရိုင်းမြန်မာနိုင်ငံကိုကြွချီလာခြင်းအဖြစ်အနာဂတ်မြန်မာနိုင်ငံအတွက်ဘာသာရေးလူမှုရေးနိုင်ငံရေးသဟဇာတဖြစ်ရေးနဲ့မင်္ဂလာတရားနဲ့ပြေဝါတဲ့မြန်မာနိုင်ငံတော်ကြီးတည်ငြိမ်အေးချမ်းသာယာမှုတွေပေါ်ထွန်းလာမယ်ဆိုတဲ့ယုံကြည်မျှော်လင့်ချက်များစွာရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ
်အများကြီးမျှော်လင့်ပါတယ်အဓိကကဘာလဲဆိုတော့ဟိုပုဂ္ဂိုလ်ဟမင်းကြီးသွားတဲ့နိုင်ငံနဲ့နိုင်ငံတိုင်းဟာပုဂ္ဂိုလ်ဟမင်းကြီးရဲ့ခရီးစဉ်ပြီးသွားတဲ့နောက်ပိုင်းမှာနိုင်ငံရေးလူမှုရေးဘာသာရေးစီးပွားရေးတခြားအရေးပေါင်းများစွာမှာတိုးတက်အောင်မြင်သွားသလိုမျိုးမြန်မာပြည်မှာလည်းပဲဒီလူမှုရေးဘာသာရေးနောက်စီးပွားရေးအစအစအရာရာမှာအကုန်လုံးတိုးတက်ပြီးတော့မှပြောင်းလဲသွားမယ်လို့အကောင်းဘက်ကလေအများကြီးညွှန်နေတယ်။အခုသွားတဲ့နိုင်ငံတွေကတာဒါကဖြစ်တယ်။အဲ့နိုင်ငံတွေအကုန်လုံးကတိုးတက်သွားတာလေကြီးပဲ။ဒါကြောင့်မလို့မြန်မာပြည်မှာလည်းပဲအဲ့လိုတိုးတက်သွားမယ်လို့ကျွန်တော်ညွှန်နေတယ်။ဒီလိုညွှန်လင်းချက်နဲ့ပဲဟိုသမ္မတရည်ဦးထင်ကျော်တို့နော်အခု အမေစုလို့ကနေပြီးတော့မှအဲ့လိုကြီးပဲဆက်နေတဲ့ဖိတ်ကောင်းဖိတ်တယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်ကြုံကြည့်ပါတယ
်မနက်ပြန်မှာမြန်မာနိုင်ငံကိုရောက်ရှိလာမဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယေဟန်မင်းကြီးဖရန်စစ်ကိုကြိုဆိုကြဖို့မြန်မာနိုင်ငံတဝက်လုံးမှာရှိတဲ့ထောင်ချီတဲ့ကက်သလစ်ဘာသာဝင်တွေဟာရန်ကုန်ကိုရောက်ရှိလာနေကြပြီဖြစ်ပြီးမြန်မာနိုင်ငံတွင်းကကက်သလစ်ဘာသာဝင်တွေအပြင်အိန္ဒိယချင်းနိုင်ငံတွေနဲ့တခြားနိုင်ငံတွေကပုပ်ယေဟန်မင်းကြီးကိုဖူးမြင်ခြင်းသူတွေကလည်းသိမ်းနဲ့ချီပြီးလာရောက်ကြဖို့ရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ်
29ရင်းနေ့မနေ့7နာရီခွဲမှာတက္ကသိုလ်ကမှဟိုမြန်မာနိုင်ငံလူနိုင်ငံသားအားလုံးအတွက် open လုပ်ထားတဲ့ဒီဆုတောင်းပွဲလေးတစ်ခုရှိပါတယ်ဝိပုဆုတောင်းပွဲလေးပေါ့အဲဆုတောင်းပွဲမှာမြန်မာနိုင်ငံလူနိုင်ငံသားအားလုံးတိန်းကျော်ပေါ့လေမနေ့တိန်းကျော်မြေတော့မသိဘူးအများကြီးပဲညီများစွာလာပြီးတော့ဆုတောင်းပွဲမှာပါဝင်မယ်လို့မျှော်လင့်ပါတယ်သူ့ကိုဖူးဖို့အတွက်နိုင်ငံတကာရောက်လာတာထောင်ကျော်လာပေါ့နော်3,000ကျော်လောက်ရှိနေစရင်ရပါလေနိုင်ငံတကာပေါ့ဟိုယူရိုပါပါမယ်အမေရိကပါမယ်အစွန်ရပါမယ်အရှပါပါပေါ့အများကြီးအရှလာကြတာပေါ့ဟိုဖူးမြင်ရခြင်းဘုန်းရဲ့ဒီဒီသူရဲ့ဒီဝိပုစုတော်ဝင်မှာသူရဲ့ကောင်းကြီးတော်ကိုရဖို့အတွက်လေ
ပုပ်ယေဟန်မင်းကြီးရဲ့လေးရတာကြာမြင့်မဲ့သူခီးစဉ်ရဲ့အစီအစဉ်ကတော့နိုဝင်ဘာလ29မှာမြန်မာနိုင်ငံရန်ကုန်ကိုဆက်ရောက်မှာဖြစ်ပါတယ်နိုဝင်ဘာလ28ရက်နေ့မှာတော့နေပြည်တော်မှာနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှာဖြစ်ပါတယ်နိုဝင်ဘာလ29ရက်နေ့မှာတော့ကက်သလစ်ဘာသာဝင်တွေအပါအဝင်သူ့ကိုဖူးမြင်ဖို့လာရောက်ကြမယ်ပြည်သူအများနဲ့ရန်ကုန်မြို့ကြက်ကဆန်ဝင်းမှာတွေ့ဆုံမဲ့ဝိပုစုတောင်းခြင်းအခမ်းအနားကျင်းပဖို့ရှိပါတယ်နိုဝင်ဘာလ30ရက်နေ့မှာတော့စိတ်မေရီကတ်ရဲမှာတွေ့ဆုံမှုရှိပါတယ်အဲ့ဒီနောက်မှာတော့မြန်မာနိုင်ငံကထွက်ခွာမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခရီးဆက်မှာဖြစ်ကြောင်းပါရှင
်မဆူမွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့မြန်မာဒီမိုကရေစီရေးတွေ့ဆုံမင်းမြန်ကန်ကိုနှားဆင်ကြရပါမယ်ရှင်ဒီမိုကရေစီစနစ်စီဥတီလျှောက်လှမ်းနေတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုမှာအရေးပါတဲ့အခင်းကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးနဲ့ပတ်သက်ပြီးအပိုင်းလိုက်တင်ဆက်ပေးနေတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နယ်စပ်ကုန်သွယ်ရေးကိုရောမြန်မာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးနဲ့လူမှုဘဝတွေကိုပါထိခိုက်စေတဲ့တရားမဝင်နယ်စပ်ကုန်သွယ်ရေးကိုဘလို့အရေးယူကင်တွဲသွားတင်တယ်လဲဆိုတာကိုဆွေးနွေးတွေ့ဆုံမင်းမြန်းတာပါ။ဒီချိန်ထဲမှာပဲဒီနယ်စပ်ကုန်သွယ်ရေးလုပ်ငန်းတွေပိုးပြီးခိုင်မာအားကောင်းလာစေဖို့အတွက်တရားဝင်လုပ်ငန်းတွေကိုလွယ်လွယ်ကူကူဖြစ်အောင်သက်ဆိုင်ရာဌာနအာဏာပိုင်တွေတာဝန်ရှိသူတွေအနေနဲ့အလေးပေးဆောင်ရွက်သွားဖို့လိုမယ်လို့အာဏာရ NLD ပါတီရဲ့စီးပွားရေးအကြံပေးသူကပြောပါရယ်မြန်မာနိုင်ငံရဲ့နေဆက်ကုံသွဲစီးပွားကိစ္စရတွေနဲ့ပတ်သက်ပြီး NLD ဘဟုစီးပွားရေးကော်မတီအဖွဲ့ဝင်ဦးအေးလွင်ကိုဒေါခင်မြတ်သက်ကတွေ့ဆုံမေးမြန်းထားပါရယ်ရှင
်ဆိုရဆယ်ဒီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီလက်ရှိအာဏာရပါတီပေါ့နော်ဘိုးစီးပွားရေးကော်မတီအဖွဲ့ဝင်တူဖြစ်ပါတယ်ဆရာမြန်မာနိုင်ငံမှာဒီနေဆက်ကုံကြွေးရင်းနဲ့ပတ်သက်ပြီးတော့အဓိကလုံလီးကြိုင်ကြီးတွေဟိုအဝေးပန်းနေခံရတာတွေရှိပါတယ်ဆရာဒီနေဆက်ကုံကြွေးရင်းနဲ့ပတ်သက်ပြီးတော့ဟိုပထမဆုံးပေါ့နော်တွေ့နေရတဲ့အခက်အခဲလေးတွေအရင်ပြောပြပေးပ
ါကျွန်တော်တို့အမျိုးသားဒီအဖွဲ့ချုပ်ကပြည်သူရွေးချယ်တင်ပြောင်းလိုက်လို့တာဝန်ယူရတဲ့အဆိုတော့ကျွန်တော်တို့ခေါင်းဆောင်ကအာဏာလို့ပြောတယ်အာဏာပြောင်းလို့မဖြစ်ပါဘူး။တာဝန်ယူတဲ့အကာလမှာနေဇတ်ဒေတာရေဖွံ့ဖြိုးတိုးတက်ဖို့အဲနေဇတ်ဒေတာရေဖွံ့ဖြိုးတိုးတက်ဖို့အဓိကအရင်းမှာနေဇတ်ကုံသွယ်ရေးတွေကောင်းမွန်လာအောင်။အဲနေဇတ်ကုံသွယ်ရေးကောင်းမွန်လာအောင်လို့ကအဓိကစီးပွားရေးမူဝါဒတွေပဲပြန်ရောက်သွားတယ်။ဟောကစီးပွားရေးမူဝါဒတွေအကောင့်ထဲပေါ်တဲ့စီးပွားကူတန်းဝန်ကြီးဌာနစီမံဘဏ္ဍာဝန်ကြီးဌာနအကောက်ခွန်ဦးစီးဌာနဟောကတိုင်ပူဆောင်ရေးဝန်ကြီးဌာနရှိတဲ့ကုန်းတန်းပူဆောင်ရေးမိရထားကားရေလန်းစတယ်ရောနောက်ဆုံးလည်းနေဇတ်ဒေတာဝန်ကြီးဌာနဖြစ်တဲ့ဒီအုပ်ချုပ်ရေးအဖွဲ့တွေနောက်ဆုံးကတော့ဒီရဲကြီးဝန်ကြီးဌာနရှိတဲ့အထူးဒီအုပ်ချုပ်ဦးစီးဌာနဆိုတဲ့ဒီဌာနတွေကပေါင်းကူးပြီးတော့စုပေါင်းပြီးတော့တရားဝင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လုပ်ပြရမယ်အဲ့တော့တရားဝင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့လုပ်ပြတဲ့အခါမှာနေဇတ်ဒေတာတွေကဘာတွေဖြစ်နေလဲတရားဝင်လုပ်ငန်းပုံများနေတယ်ပြည်ပတည်ထွန်းတာပစ္စည်းတွေတရားဝင်တာနဲ့တရားဝင်တာကိုတွက်မယ်ဆိုတရားဝင်ရပုံများတယ်ဘာဖြစ်လဲဆိုတော့တရားဝင်လုပ်တဲ့အလုပ်တည်တရားဝင်လုပ်တဲ့အလုပ်တဲ့ကုန်ကြစိတ်တွေပုံများနေတယ်လို့သူရှိရတယ်။အဲဒါကြောင့်လို့တရားဝင်လုပ်ပြီးဆိုနံပါတ်1ကိုပြီးထောင်းမယ်။ကျင်ညာထားတဲ့ပထမတော့အခုတော့ individual လုပ်ငန်းလိုင်းစင်တွေစပြည့်ပြီ2012ကတခါကုမ္ပဏီထောင်းဖို့ဆိုရင်အရင်တုန်းကတော့ကုမ္ပဏီကပတ်စံလေးတထောင်းတထောင်းနဲ့ထောင်းရမယ်။အခုကကုမ္ပဏီထောင်းဖို့လောဘအာမယ်။အသိ20 30ရှိမှကုမ္ပဏီထောင်းလို့ရမယ်။စတင်ပြီဖြစ်တဲ့အတွက်ကျွန်တော်တို့အသေးစားလက်စားတွေလုပ်ငန်းတွေကိုခုန individual trading အလောက်ပါမစ်တူထုတ်ပေးရမယ်လောလောကူဖြစ်ရမယ်အဲ့ဒါတွေကလေတက်ဆိုင်ကဒီဇိုင်းတွေမှာရှိတဲ့ကုန်သိမ်းများအသင်းကဒီလိုလိုင်စင်ရဖို့လေးကိုကုန်သိမ်းများအသင်းကိုအတူကိုထည့်ရမယ်လို့ဝင်ရမယ်လို့เนาะဒါတွေအားလုံးလည်းကုန်သိမ်းများအသင်းတွေကမလုပ်တဲ့တော့ ကူညီရမယ်စာပတ်စံတောင်းတဲ့နေစာအသင်းတွေဖြစ်နေတယ်ဒါတွေလည်းပြုပြင်ရမယ်နောက်တစ်ချက်တရားမွန်လုံရမယ်ကာသမားအနေပေါင်းပြီးတော့လကောက်စစ်စည်းရေးဂိမ်းမှကြီးရဲ့စစ်စည်းတာဝန်ကြတဲ့တာဝန်ရှိတဲ့ဌာနဆိုင်ဝန်ထမ်းတွေတော့လကောက်ကိုယ်ကိုယ်ရင်တော့လကောက်တခြားအာဏာပိုင်ဖွဲ့စည်းတော့လကောက်ပူးပေါင်းပြီးတော့အကောက်ခွန်မဲ့တင်သွင်းတဲ့လုပ်ငန်းတွေအင်မတန်ကိုတားဆီးရအောင်မယ်အဲ့ Lamasare Puri, Pemlaja Puri Pia. I don't put in every general that didn't be seen pure about the Puritan later. When the children is already Tadima, a shame of Dizanima, Teloni Tore, Punadure, Josini Torres Raga, Pajande. Any other machine, General Dina Puriala, the other machine, Lodu Puriala, the other machine, Goveriala, Tari Anua, Truye, Longandi, Ma, Goba Uchokuja, Dita. ตุลเยกูบายดีตาอีจันตายาอ๋ออุชุเดลุกดาจารย์เราโหพ่อจิบุชีกันเนี่ยมาป่าเลยถ้าว่ากุนาจารย์รู้โหยินดีมุนาเมอปัญจายตัวเสียหัดติตัวเสียหัดนึงเนี่ยเปลี่ยนเส้นซาพี่รอพี่น้องสู้ว่าคุบิเยอะอะพี่พี่น้องสู้อสู้อสิโหเต็มไปอ่ะงานเนี่ยจะมาอสิจะไปงารู้เบ้ซินดีรู้จิลุเบ้สู้เด้ปรักทิสิผ่าวไปลุกนี่ดารู้จารย์ไปเปล่าบ่ดาริอานุวะล้วยมานี่ดาริโหไม่เปลี่ยนสิ่ยตะยามวนลุงงานนี่ตะยามวนเต็มจนเนี่ยปิสิ มาเปล่าไม่ยอมอ่ะไม่ยอมแต่กรรมนักงานว่าคนนี้เนี่ยนะคนนี้เนี่ยนะก็เตรียมไว้พิเศษเต็มๆเลยเสียว่าซาตองว่าซาตองเนี่ยไม่ได้อันนี้ก็ไม่เก่งเสียสิ่งใดเนี่ยอันนี้ก็เลยแต่ทุกอย่างเสร็จแต่ทุกอย่างเสร็จแล้วไอ้พิเศษเนี่ยที่พ่อพ่อเนี่ยวันนั้นเลยด้วยรวยดีกว่าซาตองพ่อพ่อเนี่ยวันนั้นเลยด้วยปีนี้มาทั่วโลกเลยตัวนี้เสียดูยอมมาพิเศษเลยปีนี้ทุกคนเนี่ยไม่ใช่ไหนเลยค่ะปีนี้ซาตองเสียอยู่ที่ไปซะเ mah lunge ya nezat jaya suara. Nezat mah guna jodoh tiap mohon dengan ni kopi siri terlu deh sayu ni mah tiap mohon terlu arah baca suara. Mah lugu gula lu deh pola. Mui siwa deh sahun arah pola. Mui jie kawaca deh lu deh nyai jila arah suara ya. Sojo ya setak jila arah tuai. Nezat itu ngan engan sesan ni arah tuai. Jenuh zaman engan ha. Lepas suya kau nanti bersuara dia bersuara tete. Tiap mohon lungan gua luar itu lungan yang lebih bah. Naga tiap orang lakukan lakukan kamera, abe kunci bila. Tengah bahasa ni dia kau lakukan bila. Naga lambang satu ye kau lakukan bila. ID ni dia kau lakukan bila. Law enforcement mechanism sura. Siwa ini lakukan apa dia? No, ure cipau ye, cipau tu lah. Ye juga ni, practice itu kau lakukan bila.
Ada, sekarang akhir akhir ni set bila lakukan ni bila, nak set dia bila tu apa? Sekarang muda ni mungkin sih, pasal suara dia lah, aku suruh sesi lah sih bila, no sesi lah wajan ni mah. Aku ก็ลูกก็ลูกอันนี้แหละแค่ๆนี่ตื่นนี่แหละถ้าอาจารย์ออกเนี่ยป้องงาเสร็จจบเนาะที่อ่ะอุชมุญญ์ชิงแค่ได้ขันษาได้90ตัวพี่อ่ะดิบ่สู้จูดิบ่สรุปดิเซสชั่นละกาละเดิมมาเอ็นดีสู้ว่าเตียนนี่แหละบาเนี่ยเนซะกงเกยผ่นพี่ว่าสรุปแค่ๆนี่โจล้วนเลยบาเนี่ยลุกแค่ดิบ่ะเนี่ยแต่ว่าอุจิตะเนี่ยจูซานี่ครับเนี่ยแต่ทุกๆจ้าๆก้าวมุ่นละได้ลุกไปได้ดาดิเนจีนเนาะเราช่วยอ่ะบาเลสรุปบ่น่าจะรู้ ตู้จีนโรงงานนี่อารมณ์อลุดิกูไปแต่ว่าเตียวมวยโรงงานมันป้าจ๋าเตียวมวยโรงงานมันป้าจ๋าจ๋าก็บางสิ่งนี้จังเลยป่าเลยเตียวมวยโรงงานนี่อารมณ์มาတော့คนนี้จะเดินทางมาတော့เอ่อเจ๋อกูเก้มาบาริพันธ์เนี่ยแม้ยังเก้มาบาริพันธ์เนี่ยสรุปอเมริกันเนาะป่านี่ลงไปทุกอย่างตอนนี้เอ็กซ์โพลูดดาวก็อินโพลูดดาวก็ว่าตาวินคังมูตาวินมูอันนี้ดิพายุเนี่ยลงมายาวถ้าอารมณ์ว่าป้าจ๋าดีบีซีเนี่ยจริงๆว่าจะลงเลยเนี่ย ก็ต้องสั่งการเนื้อจ้าอย่างเดียวไอ้เครื่องสูญยาไอ้เครื่องวุ้นยี่เนี่ยจะเอาเข้าไปมาดูสังเกตดีกูวัดดาวตัวน่ะตอนนี้ตอนนี้เจ้าเนี่ยสังเกตดูงาหายชาวอะไรวัววัวเนี่ยสังเกตดูที่มองหน้าเองแกดีอ่ะนอกจากสังเกตดูสิ่งที่สังเกตมองไปแต่ว่าลูกยาชีมองเนี่ยไอ้เราบางอย่างติดตาเลยจังลีลาไรจังสังเกตดูที่ติดตัวเองไอ้สิว่ากูจะติดตัวเองไอ้นั่นต้องอยู่เลยก็คงกูจะได้รู้สิ่งที่กันนั่นต้องอยู่เลยลูกเอาดีมาเปลี่ยนอะไรมาไอ้อันเด
ဒီကနေ့ကျွန်တော်တို့ကတရားမဝင်တဲ့စာကြေးတစ်စီးကိုပို့လိုက်ရင်မန္တလေးရောက်၃000ခွဲ၄000ခွဲကြတယ်။ဟိုမှာလိုင်စင်ရှောက်ရင်တော့မှ၄000ကျော်ရောက်သွားတယ်ကိုစောစောလူတွေကပုံမှန်လုပ်တဲ့တရားဝင်လုပ်တဲ့လုပ်ငန်းတွေမှာပေးဆောင်အောင်မဲ့အခွင့်အရေးပရိုစီဂျာတွေမှာပေးရမယ်လို့ကုန်ကျစရိတွေအားလုံးဒီတရားမဝင်လုပ်လို့ကုန်ကျစရိတွေပို့များနေတယ်ပို့ပြီးအချိန်ကြီးကြာနေတယ်ပို့ပြီးတော့မလုပ် We did the Yahweh and Bania, the same open air, the Ammonia and the Shabuli Ame, so you blew up. Pesomne, Egypt Alec. Egypt Alec and the Ammon Lunga. Bionin Naga, the Ammon Lungani, Yamia, Chitan in the Alo Abiva.
Hello, the Amusan Democracy Project Swan in it. Arma Pigelula, Daria, put his
Abbe would go soon, you are, eh? Dame, the Padero, look at the Padero di Lumia. So I put out a daddy along the Ammon Lobo only we met. လုပ်ငန်းရှင်တွေဘက်ကလည်းတရားဝင်လုပ်ငန်းပုံမှာပျော်မြူးနေတဲ့လုပ်ငန်းရှင်တွေကဒီကိစ္စတွေမှာကိုယ်ကိုယ်တိုင်မပြင်မနေတော့ဘူး။ကျွန်တော်ကနှစ်ဖက်ညတောင်ကျွန်တော်ပြောပြတာပါ။တရားဝင်လုပ်ငန်းပေါ်မှာပဲကျင်းတတ်တာလေတရားဝင်လုပ်ငန်းတရားဝင်လုပ်ငန်းကြီးကြီးထွားလာမှာကြောက်တဲ့လုပ်ငန်းရှင်တွေလည်းဒီနေ့ဒီရှိတယ်။အဲ့တော့ကျွန်တော်ကပြောတာပါ။မျိုးဆက်တွေစတိုက်စတိုက်ကျွန်တော်တ မယ
်။မင်းဆက်အကုန်တွေမှာတနေနဲ့တနေလာရဆိုတော့သူ့နေရာနဲ့သူလည်းမတူပါဘူး။ဥပမာတရုတ်နယ်ဆက်ကပုံစံတစ်မျိုးဆိုတော့နည်းနည်းကွဲပြားမှုလေးတွေနဲ့အဲ့ဒါလေးနည်းနည်းထောက်ပြပေးပါ
။ကွဲပြားတာတော့ထောက်ပုံဒီတာရဲ့ဒီတာကတူနဲ့ဆိုင်တယ်ပေါ့နော်။သူများတော့လည်းကျွန်တော်ပြောချင်တာကလူနယ်လည်းမဆိုင်ဘူး၊မူနယ်လည်းမဆိုင်ဘူးဆိုရတယ်အဓိကစီမံခန့်ခွဲအုပ်ချုပ်တဲ့ဆနစ်မှန်ဖို့လိုပါတယ်။စီဝါကူသန်းရေးကူသန်းနဲ့ရောင်းဝယ်တဲ့လုပ်ငန်းတွေမှာဆက်ဆက်နေတဲ့ဌာနစီဝါကူသန်းဝန်ကြီးဌာနကိုဆောင်ရုံဝန်ကြီးဌာနခုနပြောအကောက်ခုံဦးစီးဌာနခုနဗန်တဲ့ပြည်ရဲ့စသည်ဖြင့်ဓာရီအားလုံးကတက်ညီလက်ညီနဲ့စီကပေါင်ရရပဲလှုပ်ပေးဖို့လိုပါတယ်ဌာနတိုင်းမှာလိုလိုအားနေတာရှိသလိုအားသာတဲ့ဌာနတွေရှိဘယ်နဲ့ဆိုတော့လှုပ်နေတယ်ဒါပေမဲ့ဒီနေ့ထိအားမရဘူးခုနပြောတဲ့ဟိုစီမံဘဏ္ဍာဝန်ကြီးဌာနတော်တော်လေးကြိုးစားတာပြင်နေပါတယ်မတ်စနစ်ခေါ်တဲ့ဂျပန်ကြီးကူညီပေးတဲ့ဓာရီအားလုံးနေကြတဲ့ဒေသမှာတင်နေပါပြီဒီအကောက်ခုံဦးစီးဌာနရဲ့ procedure တွေကိုတက်တောင်းမြန်အောင်နော် IT စနစ်တွေတုံးနေတယ်အဲ့လိုပဲစီဝါကုဏ္ဏကူကြီးဌာနလည်းသူတို့လုပ်နိုင်တာတွေတော့လုပ်နေတယ်အဲ့လိုပဲဟိုတခြားဟိုတည်ပြီးဆုံးလုပ်ငန်းတွေမှာလည်းသူတို့လမ်းပန်းဆက်သွယ်ရေးဒီဂိတ်တွေရှုပ်နိုင်ချော့ဟိုဒါတွေအားလုံးတော့လုပ်နေတယ်ကျုံးကြတော့ခဏလိုက်ပါဆောင်ရွက်တဲ့လုပ်ငန်းရှင်တစ်ခါအားနေတယ်သိုးရကသွေးဆောင်ဖြောင်းပြခြင်းတဲ့လုပ်ငန်းရှင်တွေကိုယ်တိုင်ဖွဲ့စည်းကြတဲ့အတင်းတွေမှာတာဝန်ရှိပါတယ်အတင်းတွေမှာလည်းဒါတွေအားလုံးကိုစနစ်ကျလုပ်ဖို့စနစ်ကျမလုပ်တဲ့လူတွေအားလုံးနဲ့အချင်းချင်းမဖာမဖုံးမဲနဲ့ပေါ်ထုတ်ပေးဖို့လိုပါတယ်
ခုပေါ့နော်ဒီအစိုးရလက်ထက်မှာပဲဒီအစိုးရမသိပဲနဲ့တခြားနိုင်ငံကိုတရားမဝင်ရောင်းဝယ်နေတဲ့ပစ္စည်းတွေရှိပါတယ်တချို့ဒေသတွေမှာဒါတွေနဲ့ပတ်သက်ပြီးတော့ဥပမာဆိုရင်ဒီတပ်တုတူဖော်ရေးနေရာမှာပေါ့နော်ဒီအစိုးရလက်အောက်ကနေပြီးတော့တွားတာမဟုတ်ဘဲနဲ့ဒီနေဆက်မှာဆက်ဆက်လို့လက်နက်ကင်အဖွဲ့အစည်းတွေရှိတယ်သူတို့ကဦးစီးပြီးလုပ်နေတာတွေရှိပါတယ်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဟိုဒီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုထိန်းချုပ်ဖို့များစဉ်းစား
ကြတာလဲ။ဒါကြောင့်ကျွန်တော်တို့ကသွားနေတာလေ။ Peak process ဆိုရင်ငင်းချမ်းကြီးကိုသွားနေတာပါ။ငင်းချမ်းကြီးသွားတဲ့အခါမှာနေကြတဲ့တိုင်းတွေမှာအုပ်ချုပ်ခွင့်ရတယ်၊ကိုယ်ပိုင်အုပ်ချုပ်ခွင့်ရတယ်၊တိုင်းသားတွေရတယ်။တရားဝင်စီးပွားရေးလုပ်ငန်းတွေလုပ်ဖို့သူတို့မှာဒီဥပဒေတွေပြည်တော်စုအစိုးရတွေချမှတ်ပေးပြီးတော့ရင်းနှီးမြှုပ်နှံနေတဲ့အခွင့်အလမ်းတွေပေးဖို့လိုပါတယ်။ဥပမာမြင်ကရင်ဒီကုတ်တစ်ခက်တစ်ခါကရင်ယူရတယ်သူတို့တရားဝင်စီးပွားရေးလုပ်ငန်းတွေလုပ်နေတာပဲ။တစ်တည်ပို့တယ်၊ကြောက်တည်ပို့တယ်။ဒါပေမဲ့ရင်းရည်ရဲ့ချိန်မှာသူတို့တရားဝင်စီးပွားရေးအဖွဲ့အစည်းတွေတည်ထောင်ပေးလိုက်တယ်။တရားဝင်ကုမ္ပဏီတွေလုပ်တယ်။ကုမ္ပဏီလုပ်ငန်းတွေကတက်ဆိုင်ရရတဲ့ပတ်စံတွေဆိုအခွန်ဆောင်တယ်။နိုင်ငံတော်ရတဲ့အခွန်ကိုဒီဒီတော့ဖွံ့ဖြိုးမှုကိုပြည်내ဆိုးအောင်ပြန်ခွဲဝေပေးတယ်ဆိုတော့အနစ်အရသာအဲ့ဒီရဲ့လုပ်ငန်းစောင့်တာတွေကိုသူတို့နားလည်အောင်ပြောရမယ်။သူတို့ကတရားဝင်လုပ်ငန်းတွေနဲ့လုပ်တဲ့အတွက်တစ်ဖက်ဝယ်သူရဲ့ဈေးနှိမ်ခြင်းတွေခံရတယ်။ကမ္ဘာလည်းအတိမမပြေဘူး။ကမ္ဘာရဲ့ရောင်းဝယ်မှုဒီ international trade ဟို practice တွေအသိတွေတည်းလည်းမကိုက်ဘူးအဲ့ဒါကြီးအလုံးကကိုယ့်ဘက်ကအလွယ်တကူရတဲ့အကျိုးအမြတ်လေးကိုကြည့်ပြီးတော့ဒါယူဆက်လက်ဆောင်ရွက်နေမယ်ဆိုတော့တစ်ဈေးမှမရဘူးရောင်းစက်နဲ့မှားတယ်ပြန်ငွေကြေးရလဲတရားဝင်မဝင်လာဘူးတရားဝင်အခွန်မဆောင်နိုင်ဘူးတရားဝင်အခွန်မဆောင်နိုင်ဆိုတော့တိုက်ပြီးမှအခွန်နေတဲ့အတွက်အဲ့ဒီကျဖွံ့ဖြိုးဖို့မလုပ်နိုင်ဘူးဒါတွေအလုံးရဲ့စိုးကျိုးတွေပျောက်အောင်လို့အားလုံးတရားဝင်လုပ်ခုန Federal မူဝါဒတွေလာတဲ့အခါမှာအခွန်စနစ်တွေခွဲဝေပေးမယ်တရားစာသားတွေရဲ့ရရှိတဲ့အကျိုးအမြတ်တွေကိုခွဲဝေပေးမယ်ဆိုရဲအပေါ်မှာအားလုံးကမျိုးဆက်တင်မှာတာတာရရာနဲ့လှုပ်ရှင်ကျွန်တော်တန်ရာတန်ရာပစ္စည်းကိုလည်းရောင်းနိုင်ရမယ်တန်ရာတန်ရာပစ္စည်းလည်းဝယ်နိုင
်မယ်မြန်မာဒီမိုကရေစီရည်တွေးဆုံမြင်ငန်းကိုနှားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00နာရီကနေ 10:00 အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုည9:00ခွဲမှာတင်ဆက်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့ထူးခြားဆွံ့ပြားသတင်းတွေအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုပါနှာစင်ကြရပါမှာ။အခုအရင်ဆုံးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနှာစင်ကြရပါမယ်။မအေးသနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်။
ပါရှင် VOE ကိုရေးလာကြတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေပြီးတော့ Facebook Messenger ကနေပြီးတော့စာရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ် Facebook မှာ Messenger ကနေစာလှမ်းပို့တဲ့အေးမြစေသားဆိုတဲ့တော်ရရှင်ကပန်ကန်တိကျမြန်ဆန်တဲ့အတွက် VOE ကိုကြိုက်ပြီးတော့လေးစားပါတယ်လို့ရေးလာပါတယ်။နောက်ပိုင်းမှာတော့တော်ရရှင်နေမကြခင်ကျင်းပါရမယ့်ရက်ကြီးအုတ်ချုပ်ရေးရွေးကောက်တင်မြောက်ပွဲတွေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော်ရရှင်နေရဲ့စာတွေကိုဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့တော်ရရှင်နေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖြောပြပေးခြင်းပါတယ်နော်။ဒီတစ်ပတ်တော်ရရှင်နေကိုတင်ဆက်ပေးမယ့်သတင်းလေးကတော့ Billboard Hot ဖြစ်ဆုံးတင်းနံပါတ် CNM 25ထိရောက်ခဲ့တဲ့သတင်းလေးပဲဖြစ်ပါတယ်။ဒါပေမဲ့ဒီသတင်းလေးကအခုတလောဒီ Washington DC ကနောက်ဆုံးမော်သတင်းတွေလွှင့်နေ iHeart Radio မှာခဏခဏထပ်ခါတခါလွှင့်နေတာကြားရလို့ဒီသတင်းလေးကိုမြန်မာတိချစ်တော်ရရှင်နေနဲ့ဝေမျှပေးဖို့စိတ်ကူးရမိပါတယ်နော်။အခုကျွန်မလွှင့်ပေးမယ့်သတင်းလေးကတော့ Young Diamond Brooks ဆိုတဲ့သတင်းပဲဖြစ်ပါတယ်။ American ဆိုတော့ Khalid ဆိုတာရဲ့သတင်းဖြစ်ပြီးတော့2019ခုနှစ်ဒီနှစ် February လ2ရက်နေ့ကထွက်တဲ့သတင်းဖြစ်ပါတယ်။သူရဲ့သတင်းဗီဒီယိုကတော့ထွက်တာမကြသေးပါဘူး။အဲ့သတင်းထွက်တော့အာရှဒေတာတွေကလည်းဖိလစ်ပိုင်နိုင်ငံမှာအဲ့သတင်းကအကောင်းဆုံးတင်းနံပါတ်1ချိတ်သွားတာပါ။နယူးဇီလန်မှာလည်းတင်းနံပါတ်1ချိတ်ပြီးတော့ Australia, Belgium တို့မှာတော့အကောင်းဆုံးတင်းနံပါတ်10ထဲကိုဝင်ပါတယ်။ American ပြည်အောင်စုကဆိုရင်တော့ Billboard Hot 100စီးရင်မှာနံပါတ်25ချိတ်ပြီးတော့ UK သတင်းတပုတ်ထဲအကောင်းဆုံးတေးစင်းမှာတော့နံပါတ်18အထိချိတ်ပါတယ်ခလစ်တီဆိုပြီးတော့အခုတလော American ကဒီ American Washington မြို့တော်တစ်ပိုင်းမှာလွှင့်တဲ့ iHeart Radio မှာခဏခဏကြားနေရတဲ့ Young Diamond Brooks ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင
် So you're still thinking of me just like I know you should I cannot give you everything you know I wish I could I'm so high at the moment I'm so caught up in this Yeah, we're just young, dumb, and broke But we still got love to give While we're young, dumb Young, young, dumb, and broke Young, dumb Young, young, dumb, and broke Young, dumb Young, young, dumb, and broke Young, dumb, broke high school kid Yeah, yeah, yeah We have
တည်ဆိုထားတဲ့ Young Diamond Brooks ဆိုတဲ့တင်ကိုနားဆင်ကြကြရပါမယ်။မြန်မာတင်ဆက်တော်ရရှင်တွေအတွက်လည်းနောက်ပိုင်းမှာမြန်မာတင်လေးတို့နဲ့မြေတားတွေလည်းဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့ရကြီးအုပ်ချုပ်ရေးရွေးကောက်တင်မြှောက်ပွဲတွေနဲ့ပတ်သက်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့စာရီကိုပြောပြပေးသွားခြင်းပါတယ်။မြန်မာနိုင်ငံမှာတနိုင်ငံလုံးတိုင်းတန်တဲ့ရက်ကြီးအုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကိုတော့ဒီ NLD အစိုးရအလက်ထက်မှာပထမဆုံးအကြိမ်ဖြစ်နေရှေ့လာတယ်မှာပဲပြုလုပ်ပေးသွားမှာပါနော်။ရက်ကြီးအုပ်ချုပ်ရေးမှူးတွေကိုရွေးချယ်ဖို့ဥပဒေကလည်းဥပဒေတည်ဖြစ်နေပြင်ဆင်ထားတယ်ဆိုတော့လူထုကဒီတစ်ခါမှာတိုင်းရုံနဲ့ပြည်ရွေးချယ်권ရမယ်အခွင့်အလမ်းလည်းဖြစ်ပါရဲ့။ဒါကြောင့်မလို့ဒီရက်ကြီးအုပ်ချုပ်ရေးမှူးရွေးချယ်တဲ့အခွင့်အရေးတွေကိုမလွတ်စေဖို့နှိုးစော်တိုက်တွန်းမှုတွေလည်းတော်တော်လေးကိုလုပ်နေကြတာတွေ့ရပါတယ်။ဒီမှာတော်ရရှင်တယောက်ကရက်ကြီးအုပ်ချုပ်ရေးရွေးကောက်တင်မြှောက်ပွဲဥပဒေအားနည်းချက်တွေကိုပြောပြခြင်းလို့ပါဆိုတော့စာရေးလာပါတယ်။စိုက်ခွန်ကျော်ရေးလာတာဖြစ်ပါတယ်
။ရက်ကြီးအုပ်ချုပ်ရေးရွေးကောက်တင်မြှောက်ပွဲဥပဒေအားနည်းချက်ကိုဖော်ပြပေးခြင်းလို့ပါစေမှုကုစရယ်များတဲ့ရက်ွက်ကြီးရွာမှာရက်ွက်ကြီးပြီမဲ့ပြည်သူတွေစိတ်ဝင်စားမှုနည်းပါတဲ့ရက်ွက်တွေရှိနေပါတယ်။စေမှုကုစရယ်400ကျော်ရှိတဲ့ရက်ွက်တစ်ခုကိုဥပမာအဖြစ်တင်ပြပေးရမယ်။စေမှုကုစရယ်400စည်ရင်ရဖို့အနည်းဆုံး9ရက်နီးပါးရွေးရပါတယ်။ရွေးပြီးမှရက်ွက်အုပ်ချုပ်ရေးမှူးရွေးဖို့ရက်သမှတ်ပြီးယာယီမှုတွေကနေစေအိမ်မှုကိုယ်စားလှယ်တွေကိုဖိတ်ကြားပြီးလာရောက်မဲထည့်စေပါတယ်ဒီဖိတ်ကြားရမှာယာယီမှုတွေကသူတို့ပြောဆိုညွှန်ကြားနိုင်တဲ့စေအိမ်မှုကိုယ်စားလှယ်တွေကိုသာဖိတ်ပြီးတော့ကျန်နေတဲ့တချို့ကိုယ်စားလှယ်တွေကဘယ်နေရာမှာမဲထည့်ရမယ်ဆိုတာကိုမသိဘဲပြီးသွားကြောင်းနောက်မှသိရှိရတာပါအခုလိုစေအိမ်မှုကိုယ်စားလှယ်ဘလောက်မဲထည့်ပါမှရွေးကောက်ပွဲအထမြောက်တယ်စတဲ့သတ်မှတ်ချက်တစုံတရာမရှိဖြစ်နေတာလည်းဥပဒေရဲ့အားနည်းချက်တစ်ခုဖြစ်နေပါတယ်မဲမထည့်ရတဲ့စေအိမ်မှုကိုယ်စားလှယ်တွေကဘယ်ရွေးကောက်ခံကိုယ်စားလှယ်ရဲ့မဲဆန္ဒအဖြစ်သတ်မှတ်တင်ကြောင်းဥပဒေမှာထည့်သွင်းဖော်ပြရင်တင်မတင်ဆွေးနွေးဆုံးဖြတ်တင်ပါတယ
်ဟုတ်ကဲ့ပါဒီတော်ရရှင်ရေးထားတာကသူစာအစမှာပြောထားသလိုပဲအရင်ရွေးကောက်တင်မြှောက်ပွဲရဲ့ဥပဒေဖြစ်ပါတယ်နော်သူကအားနည်းချက်လို့ထောက်ပြခဲ့တဲ့ဒီအချက်ကိုအခုဥပဒေအစ်တင်မှာပြင်ဆင်ထားပြီးပါပြီလွှတ်တော်ကအတည်ပြုပေးထားပါတယ်အဲဒါကြောင့်မလို့အခုနိုဗ ెంబ ာရက်ကြီးရွေးကောက်ပွဲမှာဒီပြင်ဆင်ထားတဲ့ဥပဒေအစ်စ်နဲ့အညီရွေးချယ်ရမှာဖြစ်ပါတယ်အချင်းချင်းပြောရမယ်ဆိုရင်တော့ဒီဥရီမှာလူတို့ကစေအိမ်မှုကိုရွေးချယ်ရတဲ့အပြင်အရင်တစ်ခေါက်ရွေးချယ်လို့မရတဲ့ယာအိမ်မှုရောရက်ကြီးအုပ်ချုပ်ရေးမှုကိုပါတိုက်ရိုက်ရွေးချယ်권ရမှာဖြစ်ပါတယ်။ဒီမှာပြောစရာရှိတာကတော့အိမ်တော်စုတစ်စုကိုကိုစားပြုမဲတစ်ခုပဲထည့်လို့ရမယ်အချက်ဖြစ်ပါတယ်။ဒါကတော့အရင်တည်းကရှိခဲ့တဲ့အတိုင်းပါ။ဒါအပြင်တခြားနိုင်ငံကနေပြီးတော့လာရောက်နေထိုင်နေတဲ့သူတွေအဲ့ဆင်းနဲ့နေထိုင်နေရတဲ့မိသားစုတွေကတော့မဲထည့်ဝင်권မရှိပါဘူး။တချို့တွေဆိုရင်မျိုးပေါ်မှာမိသားစုလိုက်အတီကျောင်းလာခဲ့ပြီမဲ့လေအဲ့မှာလဲတကောင်စင်းလှုပ်ဖို့အရန်ခက်ခဲလို့အဲ့စင်းနဲ့ပဲနေနေကြရတာဖြစ်ပြော့အဲ့လူမျိုးတွေကဘယ်မှမှမဲထည့်ဝင်လို့မရဘူးဆိုတော့မဲရည်တွေတွေဆုံရှုံရပါတယ်ဒါကြောင့်မို့ဒီဥပဒေကိုပြင်ဆင်လိုက်ပြီဆိုပေမဲ့လေလိုအပ်ချက်တွေအများကြီးရှိနေတော့မဲ့လို့ဒီဥပဒေကိုစောင့်ကြည့်လေ့လာသူတွေကထောက်ပြကြတာဖြစ်ပါတယ်ရှင်ဒီရက်ကြီးအုပ်ချုပ်ရေးမှူးရွေးတဲ့ကိစ္စနဲ့ပဲပတ်သက်ပြီးတော့ဒေါ်ရရှင်တယောက်မေးလာတာကိုလည်းဖြေကြားပေးကြပါမယ်ရှင်။တမန်ထွန်းဆိုတဲ့ဒေါ်ရရှင်ကသူတို့ရွာမှာအုပ်ချုပ်ရေးမှူးမရှိလို့ရွာရဲ့တိုးတက်ဖွံ့ဖြိုးမှုတွေနောက်ကျနေရပါတယ်။ဆိုတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOE ကျွန်တော်ကမကွေးတိုင်းစင်မော်ဝဲမြို့နယ်လင်မရွာလေးကပါ။ကျွန်တော်ရွာမှာအုပ်ချုပ်ရေးမှူးမရှိလို့ရွာရဲ့ဖွံ့ဖြိုးမှုအတွက်အရန်ကိုနောက်ကျနေပါပြီ။အရင်ရှိတဲ့အုပ်ချုပ်ရေးမှူးကလည်းနှုတ်ထွက်သွားတာကြာပါပြီ။ဒါကြောင့်မို့သက်ဆိုင်ရာလူကြီးမင်းတွေအနေနဲ့ကြေးရွာသူကြေးရွာသားတွေရဲ့ဆန္ဒကိုလည်းအောက်မေးမြန်းပြီးတော့အုပ်ချုပ်ရေးမှူးလာရောက်ရွေးချယ်ပေးဖို့တက်ဆိုင်ရာလူကြီးမင်းတွေကိုပြောပေးပါအောင် view ရေ
းဟုတ်ကဲ့ပါကိုတက်နိုင်ထုံကဒီသူတို့ရွာမှာကြေးရွာအုပ်ချုပ်ရေးမှူးမရှိဘူးဆိုလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့သူတို့ကိုမေးပေးပါမယ်နော်ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလုံးဆောင်ရေးမှူးမတ်တင်စာရှင်းလင်းရေးကဒီရဲကြီးအုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေမှာပြည်သူတွေတော်တော်လေးပါဝင်နိုင်ခွင့်ရဖို့နောက်ပြီးတော့မြတ်မြတ်တတဖြစ်ဖို့ဒီကိစ္စတွေကိုပြင်ညာပေးပြီးလှုံ့ဆော်မှုတွေလုပ်နေတဲ့သူဖြစ်ပါတယ်။ဒါကြောင့်မို့ဒီတော်ရရှင်မေးမြန်းထားတဲ့အကြောင်းအရာကိုသူ့ကိုတစ်ဆင့်မေးပေးကြည့်ပါတယ်။မတ်တင်စာရှင်းလင်းရေးကအခုလိုဖြေပါရခြင်
း။ဟုတ်ကဲ့အခုဒီလေကုန်းကိုပြန်ပြီးတော့အကြံပြုပြောဆိုလိုတာကပထမဆုံးအဲ့ရွာဒီရွာအုပ်စုလားဈေးရွာခွဲလားဆိုတာကိုအရင်သိဖို့ကျွန်တော်လိုအပ်တယ်ပေါ့နော်။အကယ်၍ဈေးရွာခွဲဆိုရင်တော့သူကအုပ်ချုပ်ရေးမှူးရှိမှာမဟုတ်ဘဲနဲ့ယာယီမှုအစင်ပဲရှိပါလိမ့်မယ်။ယာယီမှုဆိုတာတောက်နေဒီမှာတော့သူကရွာတကြီးလိုပဲအုပ်ချုပ်ရေးမှုလို့လည်းသူတို့ခေါ်ကြတယ်ပေါ့။အမှန်တကယ်ကသူတို့ဈေးရွာခွဲကိုပဲအဓိကအုပ်ချုပ်ပေးရတာပါ။ဒါပေမဲ့ကျွန်တော်တရားဝင်အနေနဲ့တော့ဈေးရွာအုပ်စုအုပ်ချုပ်ရေးမှူးလို့တော့ပြောလို့မရဘူးပေါ့။ဆိုတော့ KV ဈေးရွာအုပ်စုဖြစ်နေခဲ့တယ်ဆိုရင်ကိုတေးရအုပ်စုမှာအုပ်ချုပ်ရေးမှူးမရှိဘူးဆိုရင်အခုချင်းကတကယ်အခွင့်ကောင်းပါပဲ။ကျွန်တော်တနိုင်ငံလုံးအစင်အုပ်ချုပ်ရေးမှူးတွေကိုပြန်လည်ရေးကောက်ပြီးဖို့အတွက်ဒီနိုင်ငံတော်အစိုးရနေထပ်မံပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီပြန်လည်ရေးကောက်ပြီးဖို့စောနေတဲ့အချိန်ကာလဖြစ်တဲ့တောင်မလို့ကိုယ့်ရဲ့ရွာအတွင်းမှာရှိနေတဲ့ကိုပြည်သူတွေကိုစုစည်းပြီးတော့အုပ်ချုပ်ရေးမှူးပြန်လည်ရွေးချယ်ဖို့အတွက်ကိုအဲဆက်တင်ပြီးဆောင်ရွက်လို့ရပါတယ်။ဆောင်ရွက်တဲ့အခါမှာလည်းအဓိကတော့မြို့နယ်အုပ်ချုပ်ရေးမှူးကြီးကလာရောက်ပြီးတော့ဆောင်ရွက်တာဖြစ်ပေမဲ့မြို့နယ်အုပ်ချုပ်ရေးမှူးတွေကိုအတိပေးုံနဲ့ကိုယ်တိုင်ကိုရင်းရွာအုပ်စုအုပ်ချုပ်ရေးမှူးတွေပေါ်လာအောင်ဆောင်ရွက်နိုင်ခွင့်ရှိနေပါပြီ တော့အရင်ဆုံးလုံးတင်တာကတော့ကျွန်တော်ကြီးကျယ်ရေးမှုရွေးချယ်ဖို့ပေါ့နော်ကိုရဲရော်မှာရှိနေရမရပါသို့မဟုတ်ကိုရေယုံကြည်ကိုးစားလို့ရမယ်ဒီရွေးကောက်ပွဲတိုင်းတွေကိုအရင်ဆုံး၅ဦးရွေးချယ်ပြီးတော့အဲ့အဲ့၅ဦးရဲ့နာမည်စာရင်းကိုမြို့နယ်ကိုတင်ပြခြင်းအားဖြင့်ဒီရွေးချယ်ဖို့အတွက်ကိုရဲရော်ကအစင်သင့်ဖြစ်ပြီးဆိုတာကိုအစတင်တက်တင်ပြလို့ရပါတယ်အဲ့တော့ဒီအားနဲ့မြို့နယ်ကသူတို့ရဲ့ဟိုအတိမတ်ပြုမှုနဲ့အညီရဲရွာအချင်းမှာစိန်မှု၊ယာယီမှု၊နောက်ကျေးရွာအုပ်စုအုပ်ချုပ်ရေးမှုဒါမှမဟုတ်ကျေးရွာတောင်ပိန်ခံတွေပေါ်ပေါက်လာဖို့အတွက်ကိုအစစ်အစစ်ဆောင်ရွက်ပေါင်းလို့ရပါပြီရှင်
။ဒါကတော့ရဲကြီးရွေးကောက်ပွဲတွေအတွက်အသိပညာပေးလှုံ့ဆော်မှုတွေလှုံ့ဆော်နေတဲ့မတ်တင်စာရှင်လေးကြီးဒီ VOA တော်ရရှင်ရဲ့မေးမြန်းချက်ကိုပြန်ပြီးဖြေကြားပေးလာတာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။ဒီတော့ဒီလိုစာရေးပြန်မေးလာတဲ့ကိုတက်နိုင်ထွန်းလေးတို့ရက်ွက်ကြီးရွာဖွံ့ဖြိုးရေးအတွက်ဘာလို့ဆက်လုပ်ရမလဲဆိုတော့ရက်ရွာမှာတာဝန်ရှိတဲ့သူတွေဒါမှမဟုတ်လေရက်ရွာမှာဒီဩဇာရှိတဲ့သူတွေနဲ့တိုင်ပင်ပြီးတော့ရှေ့ဆက်ပြီးတော့ရက်ရွာဖွံ့ဖြိုးတိုးတက်ရေးအတွက်လှုံ့ဆော်နိုင်မယ်လို့မျှော်လင့်ပါတယ်နော်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။မြန်မာတစ်ချက်သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးဖြောပြသွားဖို့ရှိပါတယ်နော်။ဒီမှာ review ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့တော်ရရှိနေကိုမြန်မာတချင်းလေးတို့နဲ့ဖြော်ပြပေးကြပါရှင်ဒီတချင်းလေးကတချင်းဟောင်းလေးလို့လည်းပြောလို့ရပါတယ်ဒါပေမဲ့အခုကျမှနားထောင်နေသူတွေအတွက်လည်းတချင်းတက်လို့ပြောလို့ရတဲ့တချင်းဖြစ်ပါတယ်ဝိုင်းစုခံတဲ့ဒီဆိုထားတဲ့အချင်းနဲ့လွမ်းဆိုတဲ့တချင်းလေးနဲ့ဒီတပတ်မြစ်တာဒီလက်ဆောင်ပေးကြပါတယ်ဒီတချင်းလေးကတော့ကွဲလွန်သူတရည်ဆရာကြီးစောပွဲမှုရေးဆက်ခဲ့တဲ့တချင်းဖြစ်ပြီးတော့1989ခုနှစ်တုန်းကအမေခလာဒီဆိုထားတဲ့တချင်းလေးဖြစ်ပါတယ်မေခလာရဲ့အံ့ရောအံ့ရောဆိုတဲ့တေးစီးရီးမှာပါဝင်တဲ့တချင်းဖြစ်ပြီးတော့အဲ့တော့ကတော့ဘသူဖြက်ဖြက်မပြက်ဘူးဆိုတဲ့တချင်းကောင်းစင်နဲ့မိခလာတီဆူထားခဲ့တာဖြစ်ပါတယ်။ဝိုင်းစုခိုင်တင်ကတော့အချစ်နဲ့အလွမ်းဆိုပြီးတော့ပြန်ပြီးတော့တီဆူထားပါရနော်။အဲ့တော့အခုခေတ်ပုံစံနဲ့ပြန်ပြီးတော့တိခတ်ပြီးတော့တီဆူထားတဲ့ဝိုင်းစုခိုင်တင်ရဲ့အချစ်နဲ့အလွမ်းဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော
်ကိုရင်ဒီမှာမြန်လို့ဘူးတဲ့အချင်းကိုလာကြည့်သွားချင်းသေးဘူးတဲ့တာယာမုန်းနဲ့စိတ်ချခွေမှုဝမ်းနေမှုပျော်ရွှင်မှုတွေချောင်းချင်းနေစမောတဲ့သက်ဖူလုံးစေ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတင်းနှင်တွေနဲ့ညပိုင်းနဲ့တင်းနှင်လာနေမနေ့ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါရဲ့ရှင်။တို့ရစီမြအောင်ရှင်းလင်းချမ်းသာပါစေရှင်။နိုင်လို့မင်းချက်ကတိရဲ့ချဲလောပြီးထွက်နဲ့ချိန်သူပေးခဲ့ဒီသာတော်လောဝါချိန်သူမတင်နိုင်ဘူးကွ
မဒီမပေးစာများအစီအစဉ်ကိုနားဆင်ကြကြရတာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသက်သက်ချက်အစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့တမတော်ဘယ်လန်းရွေးမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ပေးထားပါရရှင
်။ခေပြည်နယ်မြောက်ပိုင်းမှာနေမြေရှင်းလင်းမှုတွေကြောင့်ဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့ဖြစ်ရာဟာလူညာတွေအပေါ် ethnic cleansing လို့ခေါ်တဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်မှုဖြစ်တယ်ဆိုတာသိသာထင်ရှားတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီး Red Tillerson ကနိုဝင်ဘာ22ရက်နေ့မှာတရားဝင်ပြောကြားလိုက်ပါတယ်။ဒါ့အပြင်ဒီကိစ္စမှာတာဝန်ရှိသူတွေကိုအရေးယူဖို့အတွက်လည်းသူကပြောပါတယ်။ဒီပြောကြားမှုဟာရခိုင်ပြည်နယ်မြောက်ပိုင်းကနေမြေရှင်းလင်းမှုနဲ့ပတ်သက်ပြီးမြမတပ်မတော်နဲ့လူငုံရေးဆိုင်ရာတာဝန်ရှိသူတွေကိုပြည်သက်ပြစ်မှတ်ထားတဲ့အရေးယူမှုမျိုးချမှတ်မယ်ဆိုတဲ့အဓိပ္ပာယ်သက်ရောက်စေပါတယ်။အလားတူသဘောထားမျိုးပြီးခဲ့တဲ့ရက်ပိုင်းတွေကဗီဒိန်ပြင်သစ်နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းဖော်ပြပြီးပါပြီ။တိုက်ဆိုင်တယ်လို့ဆိုရမလား။အမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံကတာဝန်ရှိသူတွေ ethnic cleansing လုပ်တယ်လို့ပြောဆိုတဲ့တရက်ထဲမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်ဘူစစ်ကော်မရှင်အဖွဲ့ဝင်နဲ့ပူးတွဲစစ်ဦးစီးဌာနစစ်ဦးစီးချုပ်ရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံရီချမ်းမြို့ကိုရောက်ရှိနေခြင်းလည်းဖြစ်ပါတယ်။နောက်နေ့တွေမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံသမ္မတဘူစစ်ကော်မရှင်ဒုက္ခအပါဝင်ထိပ်ပိုင်ခေါင်းဆောင်အနေနဲ့တွေ့ဆုံပါတယ်။တွေ့ဆုံမှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်ပြီးတရုတ်နိုင်ငံဟာမြန်မာတပ်မတော်ဘက်ကရပ်တည်တဲ့အကြောင်းလဲပါဝင်ပါတယ်။2015ခုနှစ်လောက်ကအဆင်မပြေဖြစ်ခဲ့တဲ့မြန်မာတပ်မတော်ဟာတရုတ်နိုင်ငံနဲ့ပြန်ပြီးနှိကပ်သွားနိုင်မလား။တပ်မတော်ဘယ်လမ်းကြောင်းတွေရွေးချယ်နိုင်မလဲဆိုတာခုတစ်ပတ်လေ့လာသုံးသပ်ကြည့်ကြရအောင်ပါ။
တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုပြန်ကြည့်ရင်တရုတ်ကွန်မြူနစ်ပါတီကတရုတ်ပြည်သစ်ထူထောင်တဲ့1949ခုနှစ်တုန်းကပထမအဦးဆုံးအသိအမှတ်ပြုတဲ့အထက်မှာမြန်မာနိုင်ငံပါဝင်ပါတယ်။နောက်ပိုင်းကာလတွေမှာလည်းတရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးအလွန်ကောင်းခဲ့တာတွေ့နိုင်ပါတယ်။မြန်မာနိုင်ငံဟာနယ်နိမိတ်ချင်းရှေရှေလျားလျားထိဆက်နေတဲ့အိန္ဒိယချင်း၄နိုင်ငံထဲမှာတရုတ်နဲ့ပဲနယ်နိမိတ်သက်မဲ့ရေးကိစ္စအောင်မြင်မြင်လုပ်နိုင်တာတွေ့ရပါတယ်။နှစ်နိုင်ငံဆက်ဆံရေးကောင်းမွန်ခဲ့တာတွေဟာမြန်မာနိုင်ငံမှာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့စစ်အာဏာသိမ်းအုပ်ချုပ်မှုစတင်ပြီး၅နှစ်အကြာ1969ခုနှစ်မှာစတင်ပြတ်ပြားပါတယ်။1969ခုနှစ်ဂျွန်လမှာတရုတ်ဗမာအရေးခင်းဖြစ်ပြီးရန်ကုန်နဲ့နေမြို့အတော်များများမှာတရုတ်လူမျိုးတွေအသက်ခံရအကြမ်းဖက်ခံရတရုတ်စီးပွားရေးတန်ရုံတိုက်ခိုက်ခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီပဋိပက္ခကြီးဖြစ်ပွားပြီးတဲ့နောက်မြန်မာပြည်ပေါက်တရုတ်လူမျိုးအတော်များများမြန်မာပြည်ကနေစွန့်ခွာထွက်ပြေးကြပါတယ်။မြန်မာနိုင်ငံနဲ့ခုလိုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတရုတ်ကွန်မြူနစ်ပါတီနဲ့တရုတ်အစိုးရခေါင်းဆောင်တွေအတော်လေးစိတ်ဆိုးပါတယ်။ဒီလိုနဲ့တရုတ်နိုင်ငံနဲ့ဝင်ရောက်ခုံလုံနေတဲ့ကချင်စစ်ဘိုနော်ဆိုင်ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အပါအဝင်အင်အားစုတချို့ကိုဗမာပြည်ကွန်မြူနစ်ပါတီဘကပအလံအောက်မှစုစည်းပြီး1968ခုနှစ်ဇန်နဝါရီလ1ရက်နေ့မှာရှမ်းပြည်နယ်ကိုလက်နက်လူသူအင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်စေပါတော့တယ
်။မြန်မာနိုင်ငံရဲ့သဘုံတွေကိုဘဂပအလံအောက်မှာစူးစီးတိုက်ခိုက်စေတဲ့ဆိုပေမဲ့တကယ်တိုက်ခိုက်တဲ့စီမှာတရုတ်နိုင်ငံသားဗိုလန်တီးယားတပ်ဖွဲ့တွေလည်းအများအပြားပါဝင်ခဲ့လို့တရုတ်နိုင်ငံရဲ့ကျူးကျော်တိုက်ခိုက်မှုလို့လည်းသတ်မှတ်နိုင်ပါတယ်။အဲဒီချိန်ကစတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးပြတ်ပြားပြီးမြန်မာတပ်မတော်ကလည်းအဲဒီဘဂပသဘုံတွေကိုနှစ်ပေါင်းများစွာတိုက်ပွဲဝင်ခဲ့ရပါတယ်။ဘယ်လိုပဲဖြစ်ဖြစ်1989ဘဂပခေါင်းဆောင်မှုပြိုကွဲပြီးနောက်ပိုင်းပြည်ကြားအဖွဲ့တွေအဖြစ်ကြံရစ်တဲ့ကိုကန့်ဝမိုင်းလာကချင်တရားတစ်စစ်တွေသားတပ်ဖွဲ့တွေနဲ့အဲ့ဒီချိန်ကမြန်မာစစ်အစိုးရအပြစ်ခတ်ရက်စဲညဉ့်ညံ့ရေးရပါတယ်။တရုတ်နဲ့လည်းဆက်ဆံရေးပြန်တည်ဆောက်လာနိုင်ပြီးကုံတွယ်ရေးတွေလုပ်ပါတယ်
။နောက်ပိုင်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်စီးပွားရေးအရာအရေးယူတန်းခတ်ပိတ်ဆို့မှုတွေလုပ်လာတဲ့အခါမြန်မာစစ်အစိုးရဟာတရုတ်အစိုးရနဲ့အတော်လေးညှိစက်သွားခဲ့ပါတယ်။ဒီလိုနဲ့ဗိုလ်ချုပ်မှုကြီးတန်းရွှေအုပ်ချုပ်တဲ့စစ်အာဏာရှင်အစိုးရလက်ထက်တစ်လျှောက်လုံးကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာမှာတရုတ်အစိုးရဟာစစ်အစိုးရကိုအကာအကွယ်ပေးရင်းမြမတန်ရန်စာတထုတ်ယူတာတွေရင်းနှီးမြုပ်နှံတာတွေကုံတွဲတာတွေအကြီးအကျယ်လုပ်နိုင်ခဲ့ပါတယ်။ဒီလိုမြမတက်မတော်နဲ့တရုတ်နိုင်ငံကြားကကောင်းမွန်နှိစက်နေတဲ့ဆက်ဆံရေးဟာ2015ခုနှစ်သမရဦးသိန်းစိန်အစိုးရလက်ထက်မှာအကြီးအကျယ်ပြန်ပြီးပြက်စီးသွားခဲ့ပြန်ပါတယ်။အကြောင်းကတော့2009ခုနှစ်မှာမြမတက်မတော်ကတိုက်ခိုက်မောင်းထုတ်ထားတဲ့ဖုန်ကြားရှင်ဦးဆောင်တဲ့ကိုကန့်တပ်ဖွဲ့တွေဟာတရုတ်နယ်စပ်မှာရုတ်တရက်ပြန်ပေါ်လာပြီးမြမတက်မတော်ကိုအသေးပြောက်အထိခိုက်အကြအဆုံးများအောင်တိုက်ခိုက်ခဲ့လို့ပါပဲ။အဲ့ဒီနောက်တရုတ်တက်မတော်ကမြမနယ်စပ်မှာစစ်အင်အားပြတာတဲ့အထိအခြေအနေတင်းမာခဲ့တယ်လို့မြမတက်မတော်ခေါင်းဆောင်တွေကလည်းတရုတ်နိုင်ငံအပေါ်မယုံကြည်မှုနဲ့မုန်းတီးမှုတွေပေါက်ဖွာလာစေခဲ့ပါတယ်။အခုတော့အခြေအနေတွေတမျိုးတစ်ပုံဖြစ်လာပြန်ပါပြီ။
ยังคันดีเนี่ยมีเอาไปมาที่บ่อเกลือจัดตานารีเนี่ยเปิดตัวบีมุสลิมชาวตีนเหล่าจะแพ้บิงลาดิชในงานเดียวเห็นตัวเรกิสาบ่ออเมริกันจีนจีนเนี่ยอุยอปานในงานนี้ก็เนี่ยมาจำรอบ่อเปียดจีนลาบยามารีไอ้ยังน้องอาลูในงานบ่อซีบอยดังแค่ไปสู่ราลุ่มเอซ่าจำรอบเนี่ยลงจอยตาวิชิดูจะโชกุจิเมทาเอเยียบุเป็นเซนีจ้าบารีที่เชนีมาเดียวในงานเลยเล่มนี้บ่าว ยังคันดีเนี่ยมีเอาไปยี่เนี่ยมาสุยานเนี่ยจำรอบเบ้เจ็ดตีปีอินเนี่ยมาโกกุนีเมลุกดีรีเป็นนิบารีเดียวในงานจำรอบกางซองนี่เนี่ยตาวินชิดูริกาเล่ในงานจำรอบเนี่ยปูบังสังเวียนมุ่งเนี่ยเต็มบ่ปูจงมุจิเมียงไลกูเจ้าสุสิโอนิบารีดีเนี่ยมาปูจงมุจิเมียงไลเนี่ยจำรอบกางซองนี่ด้วยยี่สิยาแลนจาวนักกูปอบเอาลาวาเลย
แต่คู่การอ่ะยังเสียสุราเลทเดียวกันลูกเบ้ดูเรื่องดาบามะมาบู อเมริกันเนี่ยน้องนายงานก็ยืมยืมเลยอยู่เดี๋ยวอยากกักไว้เนี่ยสบายดีไหมสุดเลยล้ำพี่บาร์เลยน้องตุลังการอ่ะอยากให้พี่เนี่ยมีเอาไปยืมมาสุราเนี่ยผู้บังพิชิมีไปโซยืมอยู่ในงานนี้ป่าวเองในงานนั้นก็ตั้งไว้เนี่ยส่วนหนึ่งที่นายไปโซยืมมุกันเนี่ยลูกเกี้ยวจูซาระเดี๋ยวตั้มรอนเนี่ยเดี๋ยวมาก็เอ้าจีน้องนายงานตั้มรอนเนี่ยว่าสั่งยี่กองมาพิมพ์ในจูซาระมีเว็บพี่บาร์เลยตั้มรอนข้างนอกเนี่ยเนี่ยตั้มรอนเดี๋ยวลงด
ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံလံမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းလုံးငယ်
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolution.
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းကြည့်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့အသက်60အရွယ်ကနေဒါနိုင်ငံသားတဦးဟာကိုချင်းစာတရားတွေကိုလှုပ်ဆော်အားပေးဖို့နော်ဝေနိုင်ငံအော့စလိုမြို့ကနေတဦးရဲဂရက်ဆီလိုခတ်ခဲ့တာမှာဂရိနိုင်ငံအေသင်မြို့ကစိတ်ကန်းတစ်ခုကိုရောက်ရှိသွားပါတယ်။အိန္ဒိယစစ်တပ်ဟာကမ္ဘာစံချိန်တင်တိုးပွားမှုတစ်ခုအနေနဲ့မော်တော်ဆိုင်ကယ်တစ်စီးအပေါ်မှာလူ58ယောက်လိုက်ပါစီးနှင်းပြခဲ့ပါတယ်။အခုလိုထူးခြားဆံပြသတင်းတွေကိုကိုငင်းချမ်းနဲ့အတူတင်ပြပေးပါမယ်ရှင်။အသက်60ရွယ်ကနေဒါနိုင်ငံသားတူဟာငြိမ်းချမ်းရေးမြင့်တာတရားနဲ့စာနာစိတ်တူကိုလှုပ်ဆော်အားပေးတဲ့အနေနဲ့နော်ဝေနိုင်ငံအော့စလိုမြို့ကနေတူတဲ့ကာယက်လီလော့ခတ်ခဲ့တာမှာဂရိနိုင်ငံအေသင်မြို့ကစိတ်ကန်တစ်ခုကိုရောက်ရှိသွားပါတယ်။ကနေဒါနိုင်ငံဗန်ကူးဗားမြို့ကကာယက်လီလော့ဝါဒနာရှင်မတ်ဖန်မန်ဟာရက်ပေါင်း183ရက်ကြာပင်လယ်တွေမြစ်တွေရေလက်ကြားတွေနဲ့ဥရောပ15နိုင်ငံကိုဖြတ်ပြီးကီလိုမီတာ9400ကီကိုဧပြီလကတည်းကသွားခဲ့တာပါ Peace Pride လို့နာမည်ပေးထားတဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ကိုတီထောင်ထားသူလည်းဖြစ်ပြီးတော့မြို့ပေါင်းစုံကလူတစ်ဖက်သားကိုအကူအညီပေးခဲ့ကြတဲ့သူတွေအတန်တိတ်တရေကောင်းတွေကိုရှာဖွေပြီးသူကိုယ်ပိုင်ငွေနဲ့အလှရှင်တွေကလှူဒန်းထားတဲ့ငွေကြေးတွေကိုစုအဖြစ်လိုက်လံချီးမြှင့်ခဲ့တာပါဒေသခံလူအဖွဲ့အစည်းနဲ့ကျောင်းတွေရဲ့အကူအညီတွေနဲ့အဲ့ဒီလိုသူရဲကောင်းတွေကိုရှာဖွေခဲ့တာဖြစ်ပြီးတော့စာနာစိတ်နဲ့တစ်ဖက်သားကိုကူညီတာအကျိုးအများကြီးရှိတာကိုသတင်းစကားပေးတင်တဲ့အတွက်ကြောင့်အခုလိုလှုပ်ဆောင်ရတာပါလို့သူကပြောပါတယ်။အရွယ်ရောက်နေပြီဖြစ်တဲ့ကလေး3ယောက်အဖေဖန်မန်ဟာခရီးစဉ်ပြီးဆုံးချိန်မှာတော့အလေးချိန်15ကီလိုလောက်ရော့ကျသွားပြီးအခက်ခဲပေါင်းစုံလမ်းတစ်လျှောက်ကျုံခဲ့ရပါတယ်။တစ်ခါတလေမှာတော့လမ်းမှာကူညီတဲ့သူတွေရှိခဲ့ပြီးများသောအားဖြင့်တော့ခလီနဲ့ယာယီရွက်ပြင်တဲတွေထဲမှာတယောက်တည်းအိတ်ခဲ့ရပါတယ်။ဒ တယောက်တည်းအားငယ်တဲ့အချိန်မှာအခုလိုကြိုးပမ်းမှုကိုရပ်ပြဖို့ခဏခဏစဉ်းစားခဲ့ပေမဲ့လည်းနောက်ဆုံးမှာတော့ထောင်ပေါင်းချီတဲ့ရွှေပြောင်းအခြေကျနေထိုင်သူတွေကူညီခဲ့တဲ့ဂရိနိုင်ငံကိုအတိအမှတ်ပြုတဲ့အနေနဲ့အေသင်မြို့ကိုအရောက်သွားခဲ့တာပါရှင်
အင်ဒီးယားနိုင်ငံရှိတဲ့ဟာကမ္ဘာစံချိန်တိမ်ကြိုးပမ်းမှုတစ်ခုအနေနဲ့မော်တော်ဆိုက်ကယ်ပေါ်မှာလူ58ယောက်လိုက်ပါစီးနင်းပြခဲ့ပါတယ်။စစ်တပ်ထောက်ပံ့ပို့ဆောင်ရေးတပ်ဖွဲ့ဖြစ်တဲ့ ASC တပ်ဖွဲ့ကတော်နေလိုလို့နာမည်ပေးထားတဲ့ Stand အဖွဲ့ကလုပ်ပြခဲ့တာပါ။အင်ဒီးယားနိုင်ငံတော်အလံအယံဝစ်ဆင်ထားတဲ့စစ်သားတွေကအင်ဂျင်မြင်းကောင်ကြီးအား 500cc ရှိတဲ့ Royal Enfield ဆိုက်ကယ်ပေါ်တယောက်ချင်းဘေးနှစ်ဖက်ကနေတွေ့တက်စီးနင်းပြခဲ့တာပါ။တောင်ပိုင်းဘန်ဂါလူးရူးမြို့ရန်လန်ဟန်ကာလေတဲ့အခြေဆိုင်စခန်းလေငွင်းထဲမှာပြုတ်လုခဲ့တာဖြစ်ပြီးတော့ပြစ်သက်သမ2ကီလိုအကွာအဝေးကိုစီးပြခဲ့ပါတယ်။ဒီနေ့ကမ္ဘာစံချိန်လင်ကာစံချိန်နဲ့ထူးခြားတဲ့ကမ္ဘာစံချိန်စာအုပ်တွေမှာမှတ်တမ်းဝင်ဖို့ကြိုးစားခဲ့တာပါ။အစားအသောက်တွေကိုတေချာစီစဉ်စားတောက်ခဲ့ရပြီးတော့6လလောက်အချိန်ယူလေ့ကျင့်ပြီးအခုလိုတတရအချိန်နောက်ကြိုးပမ်းမှုမှာလူ58ယောက်လိုက်ပါစီးနင်းနိုင်ခဲ့တာပါ။1982ကစတင်ဖွဲ့စည်းခဲ့တဲ့တော်နေရိုးအဖွဲ့အတွက်အခုလိုစံချိန်မှတ်တမ်းဝင်မှုဟာအခု20မြောက်ဖြစ်ပြီးတော့သူတို့2010မှာတင်ထားတဲ့လူ54ယောက်စိုက်ကယ်ပေါ်လိုက်ပါစီးနင်းတဲ့စံချိန်ကိုချိုးနိုင်လိုက်တာပ
ါ။အပတ်စဉ်တင်ဆက်ပေးတဲ့ကမ္ဘာတစ်လွှာထူးခြားဆန်ပြသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။တနင်္လာနေ့မနေ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကြင်ညာပေးပါမယ်ရှင
်။တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမြို့ဖြစ်တဲ့နင်ဘိုးမှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူ9ဦးထက်မနည်းသေဆုံးပြီးတော့ဒဇင်ကျော်ဒဏ်ရာရသွားပါတယ်။ပောက်ကွဲမှုကြောင့်ဆောက်အုံတွေပြိုကျခဲ့တယ်လို့တမိုင်းနီပါအကွာမရှိတဲ့အဆောက်အုံတွေရဲ့ဗင်းပေါက်မှနေကွဲပြီးတော့နှရံတွေမှလည်းအပေါက်ကြီးတွေဖြစ်သွားခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာမှာဗာရေရှင်နဲ့တလဲဆိုတာနဲ့ပတ်သက်ပြီးတော့ကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါတယ်။တချို့သတင်းဌာနတွေကတော့အဲ့ဒီနေရာမှာဆက်ယုံဆောက်အုံတွေရှိနေတယ်လို့ဆိုပေမဲ့တချို့ကတော့အဲ့ဒီနေရာမှာဖြိုချဖို့စီစဉ်ထားတဲ့အဆောက်အုံတွေဒါမှမဟုတ်ဖြိုဖျက်ပြီးသားအဆောက်အုံတွေသာရှိတယ်လို့ပြောပါတယ်။ဒီကနေ့စက်တင်ဘာလကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန္ဒမှုကနေနောက်ဆက်တွဲဖြစ်လာတဲ့ငလင်းကြောင့်အဆောက်အုံတွေပြေချခဲ့ပြီးကျောင်းသားတွေပါဝင်လူအများအပြားတိုက်ဆုံသွားခဲ့တယ်လို့တောင်ကိုရီးယားသတင်းတွေကအခုသတင်းမှမှဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာစက်တင်ဘာလ3ရက်နေ့က6ကြိမ်မြောက်နျူကလ িয়ার ဆန္ဒမှုကိုလုပ်ခဲ့ပြီးတော့တိုက်ချင်းပြစ်ဒုံးချီမှာတက်ဆင်လို့ရနိုင်တဲ့ဟိုက်ဒရိုဂျင်ဘုံးကိုအောင်အောင်မြင်မြင်ဆန္ဒနိုင်ခဲ့ပါတယ်။ဒီဖောက်ကွဲဆန္ဒမှုကြောင့်အဲ့ဒီဆန္ဒမှုရဲ့စေယုံတရှိရာပျောင်ဂျီရီဒေတာကအပေါ်ရမြေလာကျောင်းမှာငလင်းတစ်ခုလုပ်သွားခဲ့တယ်လို့အမေရိကန်နဲ့တရုတ်ဆိုရရဲ့မင်းငလင်းတိုင်းတာရေးပညာရှင်တွေကအဲ့ဒီအချိန်ကပြောပါတယ်။ဒီပေါ်နိုင်ငံမှာလွန်ခဲ့တဲ့စနစ်ကဒီမိုကရေစီစနစ်ဘက်ကိုပြောင်းလဲကျင့်သုံးခဲ့ပေမဲ့ခိုင်မာအကောင်နဲ့နိုင်ငံရေးစနစ်ကိုမရရှိပါဘူး။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာတော့တည်ငြိမ်တဲ့နိုင်ငံရေးပြောင်းလဲတွေဖြစ်လာစေဖို့ဆိုတဲ့ယန်ဂျီမန်ချက်တွေနဲ့ရွာတွေမြို့ငယ်လေးတွေမှာထောင်ပေါင်းများစွာတော့ပြည်သူတွေမဲဆန္ဒပေးခဲ့ကြပါတယ်။ဟိမဝနာတောင်တန်းတွေပေါ်ကဒီပေါ်နိုင်ငံဟာ2008ခုနှစ်မှာပြင်းစနစ်ကိုဖျက်သိမ်းပြီးတော့ဖက်ဒရယ်တမရနိုင်ငံတော်အဖြစ်ပြောင်းလဲကျင့်သုံးခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်။ပြည်သူလို့တော့ကိုစလဲရီကိုရွေးချယ်ရမှာမဟုတ်ပေမဲ့ပြည်내ကိုစလဲရီကိုမဲဆန္ဒရှင်တွေကပထမဆုံးအကြိမ်ပဲပြည့်ရချာမှာဖြစ်ပါတယ
်။တရင်ချင်းချက်ကိုနန်းလောင်တင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမူကမဆုမှုဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Fighter Zone ချက်ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လို့ချင်းည9နိုင်ကနေ10နိုင်အထိတရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုဝေဖန်အကြံပေးလို့ရတော့ VOA ရဲ့ email လိပ်စာ themis@voanews.com မှာစာရိုက်တာပေးပို့နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.